Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ8ရက်တောက်ကြညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်ကျမကတော့ဆွေမြတ်မော်ပါရှင်ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေတနတ်နဲ့ပြစ်ခတ်ခံရလို့တည်ဆုံသွားခဲ့ပြီးတဲ့နောက်မှာနိုင်ငံတကာကဝမ်းနည်းစကားတွေပြောကြားနေကြပါတယ် G20 နိုင်ငံသားရေးဝန်ကြီးများစီဝေးပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်သနီဘလင်ကင်ဟာတခြားနိုင်ငံသားရေးဝန်ကြီးတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်ဗြိတိန်နိုင်ငံမှာတော့ Conservative Party ကောင်းဆောင်ရွေးချယ်ပွဲအတွက်ပါတီလွှတ်တော်အမတ်တွေစီရင်တွေပေးနေကြပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်။အိန္ဒိယမြန်မာနယ်စပ်မိုးရေးမှာတော့အိန္ဒိယနိုင်ငံသားနှစ်ဦးအသက်ခံရတဲ့ကိစ္စမှာပြူစောတိလက်ချက်လို့ PDF ကတံပြန်ဆွဆွဲလိုက်ပါတယ်
။ပြူစောတိမှာဘသူကဥဆောင်တယ်ဘသူနဲ့ဘသူကဖြစ်တာပါဆိုတဲ့အထိကျွန်တော်တို့နာမည်နေရာစအကုန်လုံးတက်ပြီးတော့မှမင်းညကအင်္ဂလိပ်လိုရှင်းရှင်းချက်တစ်ခါပြန်ထုတ်တယ်
။ဒါကတော့နယ်စပ်ဒေသမှာတင်းရှောင်နေတဲ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ် PDF တာဝန်ခံတဦးလည်းဖြစ်သူက VOA ကိုပြောသားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါဘီလင်း NLD ဥက္ကဋ္ဌတပ်ဖြတ်ခံရမှုမှာစစ်ကောင်စီကညှင်းဆို့လိုက်တာကိုလည်းကြားဖို့ရှိပါတယ်တရုတ်နယ်စပ်နောက်ခန်းကျေးရွာမိဖြတ်ခံရမှုဖြေရှင်းချက်မရတဲ့အခြေအနေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍအမေရိကန်တခွင်တုတ္တဆုံလင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကိုစော်မိုးကျော်ကပြောပြမှာပါရှင်
ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေစီယုံမဲဆော်ဝဲတခုမှတနက်နေ့ပြစ်ခတ်ခံရလို့တည်ဆုံသွားခဲ့ပြီးတဲ့နောက်နိုင်ငံတကာကောင်ဆောင်တွေဝန်ထဲစကားပြောကြားနေကြပါတယ်။ဝန်ကြီးချုပ်ဟောင်းအသက်ရှင်ဖို့သူ့ရဲ့ဆုတောင်းမပြည့်ခဲ့ဘူးလို့လက်ရှိဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာပြောကြားခဲ့ပြီးတော့ဘလို့မှခွဲမလွတ်နိုင်တဲ့လောက်ရက်ဖြစ်တယ်လို့ပြစ်ခတ်မှုကိုအပြစ်တင်ရှုံချပြောကြားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းအကြမ်းဖက်ပြစ်ခတ်ခံရတဲ့အတွက်တုံ့လှုပ်စိတ်မကောင်းဖြစ်ရတယ်လို့အင်ဂျီရောကလည်းထုတ်ပြန်ပါတယ်။ဂျပန်ကသတင်းတွေကိုသမ္မတဂျိုးဘိုင်ဒန်မပြတ်စောင့်ကြည့်နေပါတယ်လို့လည်းထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဒီသတင်းကြောင့်တုံ့လှုပ်ရတယ်လို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ G20 စီဝေးပွဲတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်သနီဘလင်ကင်ကလည်းအခုလိုမျိုးပြောကြားခဲ့ပါတယ်
။ This is shocking. It's profoundly disturbing in and of itself.
လောက်ကျန်တက်ဖြတ်ခံရတဲ့တဲ့ရင်ဟာထိတ်လန့်သုံးလုံးစရာကောင်းပြီးတော့အင်မတန်ကိုစိတ်ညစ်နှွမ်းစရာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်သနီဘလင်ကန်ပြောကြားခဲ့တာပါ။မစ္စတာအာဘေဟာခေါင်းဆောင်ကောင်းတဦးဖြစ်တယ်လို့သူဝင်ကြီးချုပ်တာဝန်ထမ်းဆောင်နေစဉ်အမေရိကန်နဲ့ဂျပန်ဆက်ဆံရေးတိတ်ကိုအဆင်ပြေခဲ့တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းနာရမီယထာပူရာယုံတခုအပြင်မှာအထက်လွှတ်တော်အမတ်နေရာဝင်ပြိုင်မဲ့ဒုတိယအကြိမ်အတွက်မဲဆွယ်စည်းရုံးပေးနေစဉ်မှာတနက်နေ့ပြစ်ခတ်ခံရပြီးတော့ဆေးရုံမှာတည်ဆုံသွားခဲ့တာဖြစ်ပါတယ်။တနက်နေ့ပြစ်ခတ်ခဲ့သူအသက်41နှစ်အရွယ်ရေတပ်တပ်ဖွဲ့ဝင်ဟောင်းဖြစ်တယ်လို့ဂျပန်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အသက်68နှစ်အရွယ်မှာကွယ်လွန်သွားတဲ့ဝင်ကြီးချုပ်ဟောင်းအာဘေးဟာဂျပန်နိုင်ငံမှာဝင်ကြီးချုပ်တာဝန်ကိုတက်တန်းအရှိဆုံးထမ်းဆောင်ခဲ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။2006ခုနှစ်ကနေ2009ခုနှစ်အထိတစ်ချိန်2012ခုနှစ်ကနေ2020ခုနှစ်အထိတစ်ချိန်ဝင်ကြီးချုပ်တာဝန်ယူခဲ့ပြီးတော့ကျန်းမာရေးကြောင့်2020ခုနှစ်မှာတာဝန်ကနေအနားယူခဲ့တာပါ။ဒါပေမဲ့သူဟာနိုင်ငံရေးလောကမှာတက်ကြွနေဆဲဖြစ်တယ်လို့အာနာယ Liberal Democrat Party မှာလည်းဩဇာလွှမ်းမိုးဩဇာညောင်းနေဆဲဖြစ်ပါတယ်။ဂျပန်မှာခေါင်းဆောင်ကောင်းတစ်ယောက်ဆုံးရှုံးသွားတာဖြစ်တယ်လို့ပြင်သစ်သမ္မတ Emmanuel Macron ကပြောကြားပါတယ်။ဂျပန်ဝင်ကြီးချုပ်ဟောင်းရှင်ဆိုအာပေလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့များစွာအံ့ဩတုံ့လှုပ်ရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောကြားခဲ့ပါတယ်။ဝင်ကြီးချုပ်ဟောင်းရဲ့မိသားစုနဲ့ဂျပန်ပြည်သူတွေအတွက်စိတ်ထိခိုက်ဝမ်းနည်းချီးကွမ်းရကြောင်း NUG နိုင်ငံသားရေးဝင်ကြီးဒေါ်စင်မအောင်ကလည်းထုတ်ပြန်ပါတယ်။မြန်မာပြည်သူတွေအတွက်မစ္စတာအာဘေကူညီထောက်ပံ့ပေးခဲ့တာတွေအတွက်ဘရောမှမေ့မှာမဟုတ်ကြောင်းနဲ့အခုလိုကြေကွဲစရာအချိန်မှာဂျပန်ပြည်သူတွေနဲ့အတူမြန်မာပြည်သူတွေရပ်တည်နေပါတယ်လို့ဒေါ်စင်မအောင်ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ 36 နှစ်အတွင်းမှာမြန်မာနိုင်ငံကိုပထမဆုံးဂျပန်ဝန်ကြီးချုပ်တယောက်အနေနဲ့2013ခုနှစ်တုန်းကတည်းကမစ္စတာအာဘေလာရောက်ခဲ့ပြီးတော့သမ္မတဦးသိန်းစိန်နဲ့အဲ့ဒီချိန်ကတွေ့ဆုံခဲ့တယ်လို့2014ခုနှစ်တုန်းကအာဆီယံဂျပန်ထိပ်သီးစည်းဝေးအပွဲအတွက်ဒုတိယအကြိမ်မြန်မာနိုင်ငံကိုလာရောက်ခဲ့ပူပါတယ် NLD အစိုးရသမ္မတဟောင်းဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တို့ရဲ့တရားဂျပန်ခီးစဉ်တွေမှာလဲဝင်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်မစ္စတာအာဘေရဲ့ဇနီးတွေဟာလဲပရဟိတလုပ်ငန်းတွေအတွက်မြန်မာနိုင်ငံကိုတချိန်ကလာရောက်ခဲ့ပူပါတယ်ရှင
်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံများ G20 နိုင်ငံကြားရေးဝင်ကြီးအစည်းအဝေးကိုတောက်ကြနေကအင်ဒိုနီးရှားနိုင်ငံမှာစတင်ကျင်းပပြီးကိုဗစ်ရောဂါရဲ့ရေရှည်ဆိုးကျိုးတွေနဲ့ယူကရိန်းစစ်ပွဲရဲ့ရိုက်ခတ်ချက်တွေအပါအဝင်ကမ္ဘာပြည်ထနာအရာရာကိုဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးရန်နော်မာဆူတီကမိန်ခွန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ
် Unilateralism will become the norm. The mighty will
နိုင်ငံပေါင်းစုံဝါဒကတော့အလုံးစုံမပြည့်စုံနိုင်ပါဘူးဒါပေမဲ့ဒီဝါဒမရှိဘူးဆိုရင်ဘာဖြစ်မလဲဆိုတာစဉ်းစားကြည့်ပါအခြေအနေတွေပိုဆွသွားမှာပါဒီဝါဒကသာနိုင်ငံတကာရဲ့တာလူညီမျှမှုကိုပေါ်ဆောင်ပေးနိုင်မှာပါ။ဒါကြောင့်ဒီဝါဒကိုကာကွယ်ဆောင်ရှောက်ဖို့လိုပါတယ်လို့အင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးမာဆူတီကပြောဆိုသွားတာပါ။ရုရှားနိုင်ငံဂျာယီဝင်ကြီးဆာဂေးလက်ဗရော့၊တရုတ်နိုင်ငံဂျာယီဝင်ကြီးဝမ်ယီ၊အမေရိကန်နိုင်ငံဂျာယီဝင်ကြီးအန်တိုနီဘလင်ကင်နဲ့ဥရောပတိုက်ကနိုင်ငံဂျာယီဝင်ကြီးတွေတက်ရောက်တဲ့ဒီအစည်းအဝေးမှာအင်အားစုတွေအကြားညီညွတ်ကြဖို့ကိုလည်းအင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးမာဆူတီကတိုက်တွန်းပါတယ်။ရုရှားနိုင်ငံဂျာယီဝင်ကြီးဆာဂေးလက်ဗရော့ကတော့ဂျပန်နိုင်ငံသားရဲ့ဝင်ကြီးကရုရှားဘော်ဝေဖန်တဲ့အတွက်ဆိုကအစည်းအဝေးခန်းမကနေထွက်ခွာသွားခဲ့တယ်လို့ယူကရိန်းနိုင်ငံသားရဲ့ဝင်ကြီးစကားပြောစင်မှာလည်းထွက်ခွာသွားခဲ့ပါလေခင်ဗျာ
G20 နိုင်ငံသားရဲ့ဝင်ကြီးများစီဝေးပွဲတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကင်ဟာ G20 စီဝေးပွဲမစခင်ပြည်ထောင်နိုင်ငံသားရဲ့ဝင်ကြီးကက်သရင်းကလိုနာဂျာမနီနိုင်ငံသားရဲ့ဝင်ကြီးအန်နလီနဘဲဘော့ခ်ဗြိတိန်နိုင်ငံသားရဲ့ဌာနရဲ့နိုင်ငံရေးဌာနလက်ထောက်အမြင့်နဲ့အတွင်းဝင်တင်ဘာရိုရိုနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ယူကရိန်းနိုင်ငံအပေါ်လုံခြုံရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေနောက်ထပ်ပေးဖို့ကိစ္စတွေအပြင်ကမ္ဘာတဝန်စားရည်ရိတ်ခါဖွလုံရေးအတွက်ဆွေးနွေးနေကြတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Netprice ကဒီကနေ့တောက်ကြနေမှာသတင်းထုတ်ပြန်ပါတယ်နိုင်ငံသားရေးဝန်ကြီးဘလင်ကင်ဟာအိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမန်နီယန်ဂျိုင်ရှာကန်နဲ့လည်းတီးခြားတွေ့ဆုံပါတယ်ကမ္ဘာကြီးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအားလုံးလက်တွဲဖြေရှင်းဖို့အရေးကြီးကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကဌာနကပြောပါတယ်နောက်ဖက်စနေနေ့ကျရင်တော့ဝန်ကြီးဘလင်ကင်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံမှာဖြစ်ပါတယ်နှစ်နိုင်ငံဆက်ဆံရေးကိုအဓိကထားဆွေးနွေးမဲ့ဆွေးနွေးပွဲနဲ့ဒေတာရင်းနဲ့နိုင်ငံတကာရေးရာတွေကိုအဓိကထားဆွေးနွေးမဲ့ဆွေးနွေးပွဲနှစ်ကြိမ်လုပ်ဖို့ရှိတယ်လို့တန်တမန်တိုင်ဝမ်ကပြောသားပါတယ်တရုတ်နဲ့အမေရိကန်နိုင်ငံသားဝန်ကြီးတွေရဲ့တွေ့ဆုံဆွေးနွေးပွဲမှာမြန်မာနိုင်ငံအရေးကိစ္စကိုလည်းထည့်သွင်းဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဌာနလက်ထောက်နိုင်ငံသားဝန်ကြီးဒန်နီယယ်ကစ်တင်ဘရင့်ကပြောကြားထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစန္ဒအရဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိနဲ့ရေရှည်တည်တံ့တဲ့နေရပ်ပြန်နိုင်ရေးအစီအစဉ်တွေကိုစတင်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာနိုင်ငံကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံအတွင်းအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်ပြင်းထန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဇက်တိုက်ဖြစ်ပေါ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဇူလိုင်လ9ရက်နေ့မှာမဲမခွဲပဲတညီတညွတ်တက်ဆုံးဖြတ်အတည်ပြုလိုက်ပါတယ်ဒီလူ့ခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာအနေနဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့အရေးကြီးတယ်လို့လည်းပြောဆိုထားပါတယ်ဒါအပြင်IIIM ရဲ့အကြံပြုချက်တွေကိုကုလသမဂ္ဂလူ့အခွင့်အရေးဆရာမဟာမင်းကြီးရုံးကစောင့်ကြည့်လေ့လာခွင့်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။မြန်မာစစ်ကောင်စီကတော့ဒီကုလသမဂ္ဂဆွေးနွေးပွဲဟာတပတ်သက်ဆွေးနွေးဆုံးဖြတ်တာဖြစ်တဲ့အတွက်ဆိုတာလက်ဆိုကလက်မခံပဲပယ်ချထားပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383နဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဇူလိုင်လ10ရက်တောက်ကြနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင် ဗြိတိန်နိုင်ငံမှာဝန်ကြီးချုပ်ဟန်ဘောရစ်ဂျွန်ဆန်အာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်ယာရုကနေဆင်းပေးမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာပါတီခေါင်းဆောင်နေရာဝင်ပြိုင်ဖို့အတွက်ကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေစည်းရင်းတွေပေးနေပါတယ်။ယာရုကနေနှုတ်ထွက်ထားတဲ့ဗန်နာယေးဝန်ကြီးရီရှိဆူနက်ကသူ့ပါတီခေါင်းဆောင်အဖြစ်ဝင်ပြီးတော့အရွေးချယ်ခံမယ်လို့ပြောကြားခဲ့ပါတယ်။လက်ရှိကာကွယ်ရေးဝန်ကြီးဘန်ဝါလစ်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်စ်တို့လည်းဝင်ရောက်အရွေးခံမယ်လို့ခန့်မှန်းရပါတယ်။နိုင်ငံခြားရေးဝန်ကြီးထရပ်စ်ဟာ G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာရောက်ရှိနေရကဒီနေ့တောက်ချာနေမနေ့တုန်းကဗြိတိန်နိုင်ငံကိုပြန်သွားခဲ့တာပါ။ဗန်နာယေးဝန်ကြီးရီရှိဆူနက်အပါအဝင်အရေးပါတဲ့ကက်ဘိနက်ဝန်ကြီးတချို့နဲ့ပါတီဝင်လွှတ်တော်အမတ်50ကျော်နှစ်ရက်အတွင်းမှာနှုတ်ထွက်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဂျွန်ဆန်ဟာပါတီယာရုကနေဆင်းပေးမယ်လို့ကြေညာရင်းတွေကကြေညာခဲ့တာပါ။ပါတီခေါင်းဆောင်တက်မလာခင်အထိဝန်ကြီးချုပ်တာဝန်ကိုသူဆက်လက်ထမ်းဆောင်သွားမယ်လို့လည်းပြောကြားထားပါတယ်။ဒါပေမဲ့ဝန်ကြီးချုပ်ယာရုကနေချက်ချင်းဆင်းပေးဖို့တောင်းဆိုမှုတွေလည်းထွက်ပေါ်နေပါတယ်။ Conservative Party ခေါင်းဆောင်တက်ကိုစက်တင်ဘာလမကုန်ခင်မှာရွေးချယ်တင်မြှောက်နိုင်မယ်လို့ဗြိတိန်ကနိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်။
အီရန်နိုင်ငံတောင်ပိုင်းနိုင်ငံကရေပိုင်နဲ့အတွင်းတရားဝင်သက်ဆောင်လာတဲ့အီရန်နိုင်ငံလို့ဝေဟင်မဝင်ဟင်ပစ်မစ်ဆိုင်းဒုံးနေနဲ့ပေရင်းတပ်မစ်ဆိုင်းဒုံးအင်ဂျင်ဆက်တွေကိုဒီနေ့အစောပိုင်းကဗြိတိရှရေတပ်ကသိမ်းဆီးရောင်းမိခဲ့တဲ့အကြောင်းကြာတာပရင်းနေတုန်းကထုတ်ပေါ်ပြောဆိုပါတယ်။ဇန်နဝါရီလ28ရက်နဲ့ဖေဖော်ဝါရီလ25ရက်နေ့တွေမှာကင်းလည်နေတဲ့ဗြိတိရှ Frigate စစ်သည်ဘော HMS Montrose ကဒါဇင်နဲ့ချီတဲ့လက်နက်အထုပ်တွေကိုသိမ်းဆီးမိခဲ့တာဖြစ်တယ်လို့ဗြိတိရှရေတပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလကသိမ်းဆီးမှုမှာအမေရိကန်ရေတပ်ပြတင်းပေါ် USS Gridley ကူညီပါဝင်ခဲ့ပါတယ်။သိမ်းဆီးရမိတဲ့လက်နက်တွေကိုဗြိတိန်နိုင်ငံကိုသယ်ယူစစ်ဆေးခဲ့ပါတယ်။အဲ့ဒီထက်မှာအီရန်နိုင်ငံလို့ပြည်ပြင်ပစ် 351 ပက်ထိန်ဒုံးအင်ဂျင်ဆက်တွေနဲ့ 358 ဝင်ပဝင်ပစ်မစ်ဆိုင်းတွေပါဝင်ပါတယ်။လက်နက်တွေကိုဘယ်ကိုသယ်ယူဆောင်မယ်ဆိုတာဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့ကီလိုမီတာ1000လောက်ထိပစ်နိုင်တဲ့မြေပြင်ပစ် 351 မစ်ဆိုင်းတွေကတော့ယေမန်နိုင်ငံကဟူတီတပုံတွေအသုံးပြုလို့ရှိပြီး Arabia နဲ့ UAE နိုင်ငံတွေကိုပစ်ခတ်တဲ့လက်နက်မျိုးတွေဖြစ်ပါတယ်
။အခုလိုက်စားမှုတွေနဲ့တရားစွဲခံထားရတဲ့ကမ္ဘာ့ဘောလုံးအဖွဲ့ချုပ် FIFA ရဲ့ဥက္ကဋ္ဌဟောင်း Sepp Blatter နဲ့ဒုတိယဥက္ကဋ္ဌဟောင်း Michel Platini တို့ကိုအပြစ်မှုကင်းတယ်လို့ Switzerland တရားရုံးတစ်ခုကဒီကနေ့တောက်ချာနေ့မှာဆုံးဖြတ်လိုက်ပါတယ်။ကမ္ဘာ့ဘောလုံးလောကမှာအင်မတန်ဩဇာညောင်းခဲ့တဲ့သူတို့နှစ်ယောက်ကြားမှာ2011ခုနှစ်တုန်းကဒေါ်လာ2တန်းလွှဲပြောင်းပေးခဲ့မှုနဲ့ပတ်သက်ပြီးအခရီးလိုက်စားမှုနဲ့တရားစွဲခံရတာပါ။အဲဒီချိန်တုန်းက FIFA ဒုဥက္ကဋ္ဌလည်းဖြစ်ဥရောပဘောလုံးအဖွဲ့ချုပ် UEFA ရဲ့ဥက္ကဋ္ဌလည်းဖြစ်နေတဲ့ Michel Platini ကိုဒေါ်လာ2တန်းပေးဖို့အတွက် Sepp Blatter ကဥပဒေနဲ့မညီဘဲခွင့်ပြုခဲ့တယ်လို့တရားစွဲသူတွေတစ်ပတ်ကပြောကြားခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်ကြောင့်သူ့ရဲ့တိတ်ခါကိုပြန်ပြီးတော့အဖတ်ဆင်နိုင်ပြီးသူတသက်လုံးစိတ်ရောကိုယ်ပါနှိပ်ထားရတဲ့ဒီဘောလုံးအလုပ်တွေကိုပြန်ပြီးလုပ်ဖို့အားဖြစ်စေတယ်လို့ဆက်ဘလက်တာကပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့9နှစ်လုံးသူပြောခဲ့တဲ့အမှန်တရားကိုတရားရုံးကမှန်ကန်ကြောင်းတက်တည်ပြရတဲ့အတွက်ဝမ်းသာကြောင်း Michel Platini ကလည်းတုံ့ပြန်ခဲ့ပါတယ်ရှင်။
မဆုမြတ်မွန်နဲ့ကိုစော်မိုးကြပါရှင်တောက်ကြညာချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီအစီအစဉ်တွေကို YouTube နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်မကြာခင်မှာတော့ Billing NLD ဥက္ကဋ္ဌတက်ဖြတ်ခံရတဲ့အခြေအနေကိုကြားမှာပါအခုတော့အိန္ဒိယနိုင်ငံသား2ဦးဒီအသက်ခံရမှုမှာပြူစောတိလက်ချက်လို့ PDF ကတံပြန်ဆွဆွဲလိုက်တာကိုကြည့်ကြရအောင်ပါရှင်အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယနိုင်ငံသားတမင်းလူမျိုးနှစ်ဦးတက်ပြတ်ခံရတဲ့အပေါ် PDF အပါအဝင်အကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီကဆွဆွဲပြောဆိုတာကိုတမူး PDF အဖွဲ့ကညှင်းဆိုလိုက်ပါတယ်။ဒါ့အပြင်တမင်းလူမှုအဖွဲ့အစည်းတွေကလည်းတရားမျှတမှုရရည်အတွက်ဆက်လက်ကြိုးပမ်းနေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မက်ဆုမွန်ကပြောပြမှာပါရှင်
။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယနိုင်ငံသားနှစ်ဦးဒီလ9ရက်နေ့ကပြစ်ခတ်တပ်ဖြတ်ခံရတာနဲ့ပတ်သက်လို့ဒေသခံအကြမ်းဖက်အုပ်စုတွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကမနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။ဒီသတင်းထုတ်ပြန်ချက်ထဲမှာပဲအဲ့ဒီဒေသတွင်းကကသဲ၊ကိုကီစတဲ့တိုင်းရင်းသားလက်နက်ကိုင်တွေအပြင် PDF တပ်ရင်းတွေလည်းလှုပ်ရှားနေကြတယ်ဆိုတာကိုထည့်သွင်းပြောဆိုခဲ့ပါတယ်။ဒီပေါ်မှာတမူးဒေသ PDF ကညင်းဆိုပြီးတော့စစ်ကောင်စီတပ်တွေကဖွဲ့ပေးထားတဲ့ပြူစောဒီအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ PDF တွေကိုနိုင်ငံရေးအရဦးဆောင်သူတဦးဖြစ်တဲ့2020ရွေးကောက်ပွဲအနိုင်ရကိုစလဲတဦးက VOA ကိုပြောပါတယ်
။ဒါမှတော့ကျွန်တော်တို့ PDF တပ်ရင်းလိုက်ရဲ့ကျွန်တော်တို့ပါပါရဲ့ဒီနေ့ပြ statement တွေထုတ်တယ်အဲ့မဲ့အဲ့ပေါ်မှာသူကမြန်မာချင်းချင်းပွဲမှာအတန်းဖက်ဖွဲ့ပါညာဆိုမျိုးပြောပြီးတော့ PDF နာမည်ကထည့်ပြောလာတယ်လေအဲ့လိုပြောလိုက်တဲ့အချိန်မှာကျွန်တော်တို့အနေနဲ့ဖတ်မရှင်းလို့မရဘူးဆိုမှအ အင်္ဂလိပ်လိုရောဒီမှာလိုရောကျွန်တော်တို့ statement ထုတ်တယ်ပြင်ညာချက်ထုတ်တယ်ဒီစောကြီးမှာဘယ်သူကဥဆောင်တယ်ဘယ်သူနဲ့ဘယ်သူကဖြစ်တာပါဆိုတဲ့အထိကျွန်တော်တို့နာမည်နေရာစအကုန်လုံးတက်ပြီးတော့မှမင်းညာကအင်္ဂလိပ်လိုရှင်းလင်းချက်တကပြန်ထုတ်တယ်ပြန်ထုတ်တာကိုဒီဘက်ကသက်ဆိုင်ရာအိန္ဒိယဘက်ကလူကြီးတွေလည်းကျွန်တော်တို့အား statement တွေအကုန်လုံးကျွန်တော်တို့ကပို့ထားပြီး
ဖြစ်ရကိုစုံစမ်းစစ်ဆေးပြီးတော့တေဆုံသွားသူတွေရဲ့ရုပ်အလောင်းကိုမီးရှို့တကြိုလိုက်ပြီးလို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်ဂျာတာပရင်းနေညက်နေပိုင်းအိန္ဒိယနယ်စပ်မှာဆန္ဒပြမှုထပ်ဖြစ်ခဲ့တယ်လို့လည်းသူကပြောပြပါတယ်
။ဟုတ်မီးရှို့တကြိုလိုက်ပြီးလို့ဒီကရှင်ရှင်ပွဲလုပ်တာတော့မှမင်းညတော့မှဒီဘက်ကလူငယ်တွေကနေစပ်နေစပ်ဂျာစီယူနာမှာဆန္ဒပြအော်နေကြတော့ဆိုသူကတော့ဒီကနေ့ရှင်ရှင်မျိုးတော့ပြရတယ်
ဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်မှာတော့အိန္ဒိယဗတ်ချန်မိုးရီမြို့မှာဒီလ6ရက်နေ့ညခရဲကပုံမှန်144ထုတ်ပြန်ထားပြီးလူ9ဦးထက်ပိုပြီးမဆုရဆိုပြီးတားမြစ်ထားပါတယ်။နောက်မြန်မာပြည်ဘက်ကိုခွင့်ပြုချက်မရဘဲမသွားဖို့ကိုလည်းပိတ်ပင်ထားပါတယ
်။မနေ့ကတော့ special force ကမတည်ဘူး။အဲဒါ helicopter နဲ့တော့ပိုလီကိုရောက်လာတယ်။အဲဒါ investigation တွေလုပ်မယ်ပေါ့။အဲ့လိုမျိုးတော့ကျွန်တော်တို့ကြားရတော့ရှိတယ်နော်။တို့ကဒီတမျိုးတွေကနေပြီးတော့ဒီဒီတရားမျှတမှုရရှိအောင်ပေါ့နော်ဆက်ပြီးမှလုပ်သွားဖို့တော့အစီအစဉ်ရှိပုံတော့ရတယ်ပေါ့နော်အဲ့ဒီက solution လဲအခြားကျန်းမာရေးကသူတမျိုးတွေပေါ့နော်သူရတော်လေးကိုပေါ့နော်ဒီလက်ဆနာပြတဲ့ဟာမျိုးတွေပေါ့ဒီနှစ်ယောက်ပေါ့တရားမျှတမှုရဖို့သူအကြောင်းတွေပြန်ရဖို့စသဖြင့်ပေါ့အဲ့ဒါမျိုးတွေသူပန်းနေတဲ့ဟာတွေတော့ကျမတို့ကြားရတယ်တွေ့လည်းတွေ့ရတယ်ပေါ့
မိုးရီမျိုးကနိုင်ငံရေးအတိုင်းဝိုင်းနဲ့နှီးဆက်တဲ့အမျိုးသမီးတူကတော့တမီလူမှုအဖွဲ့အစည်းကတော့တရားမျှတမှုရရှိရေးဆက်ပြီးစူးစမ်းနေတယ်လို့ပြောပါတယ်။တမူးမျိုးမှာအသက်ခံရတဲ့အိန္ဒိယနိုင်ငံသားနှစ်ဦးဟာတမီလူမျိုးပီမိုဟန်နက်အသက်28နှစ်နဲ့အမ်လမ်နာ35နှစ်တို့ဖြစ်ပါတယ်။မိုးရီမျိုးကလူမှုအဖွဲ့အစည်းတွေကတော့တည်ဆုံသွားသူတွေရဲ့ရုပ်အလောင်းပြန်ရခြင်းနဲ့ဂယုနာကြီးရရှိရေးအတွက်ဆောင်ရွက်ပေးဖို့မနီပူရာမျိုးနယ်ဝန်ကြီးချုပ်ကိုကြာသာပတေးနေ့ကတောင်းဆိုထားပါတယ်။အိန္ဒိယနိုင်ငံတို့သတင်းစာတွေမှာတော့တည်ဆုံသွားတဲ့သူတွေရဲ့ရုပ်အလောင်းတွေပြန်လည်ရရှိရေးအတွက်ဗဟိုအစိုးရကိုမနီပူရာပြည်နယ်အစိုးရကဖိအားပေးနေကြောင်းဖော်ပြထားတယ်လို့ဒီအဖြစ်အပျက်ကတန်တမာရေးအကြက်တဲဖြစ်ပေါ်လာနိုင်ကြောင်းကိုလည်းရေးသားဖော်ပြပါတယ်။လုံးလုံးဆယ်မှာတော့အိန္ဒိယအစိုးရဘက်ကမိုးရီမြို့အပါအဝင်အိန္ဒိယနယ်စပ်ဒေသမှာလုံခြုံရေးအထူးတင်းကျပ်ထားပြီးတော့အိန္ဒိယနိုင်ငံဘက်ကိုမြန်မာနိုင်ငံသားတွေမဝင်လာဖို့အတွက်လည်းပိတ်ပင်ထားပါတယ်ရှင်
။မဆုမမရှင်အိန္ဒိယမြန်မာနယ်စပ်ကအခြေအနေကိုကြားခဲ့ရပြီးတဲ့နောက်မှာတော့မွန်ပြည်နယ်ကဒီဘီလီ NLD ဥက္ကဋ္ဌအသက်ခံရတဲ့အခြေအနေကိုကြည့်ကြရအောင်ပါ။စစ်ကောင်စီဖမ်းဆီးထားတဲ့မွန်ပြည်နယ်ဘီလီမြို့နယ် NLD ပါတီဥက္ကဋ္ဌဦးကျော်မျိုးမင်းရဲ့ရုပ်အလောင်းကိုလက်ပြန်ကြိုးတုပ်ပြီးတော့ဒီဇူလိုင်လ6ရက်နေ့မှာပြန်တွေ့ခဲ့ရတယ်လို့မိသားစုနဲ့နှီးဆက်သူတဦးက VOA ကိုပြောပါတယ်။သူနဲ့အတူအဖမ်းခံရတဲ့အခြားပါတီဝင်2ဦးရဲ့ရုပ်အလောင်းတွေကိုလည်းခြေလက်တွေခုတ်ဖြတ်ထားတာနဲ့အတူတူဖို့တွေ့ခဲ့ကြရတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းသူတို့ကိုစစ်ကောင်စီတပ်တွေကဖမ်းဆီးတပ်ဖြတ်ခဲ့တာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရသူကတော့တုံ့ပြန်ထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင
်။ဘီလီမျိုးနဲ့ NLD ပါတီဥက္ကဋ္ဌဦးကျော်မျိုးမင်းနဲ့နောက်ထပ်ပါတီဝင်2ဦးဖြစ်သူဥပန်းမြင့်ဦးကုတ်ကိုမောင်နဲ့ရွာသား2ဦးအပါအဝင်စုစုပေါင်း4ဦးဟာပြီးခဲ့တဲ့ဇွန်လ22ရက်နေ့မှာစစ်ကောင်စီရဲ့စစ်ကြောင်းနဲ့တူပြီးတော့ပြစ်ခတ်ဖမ်းဆီးရခံခဲ့ရတယ်လို့သူတို့နဲ့လုတ်ဖို့ကင်ဘက်တွေကပြောပါတယ်ဒီလိုမျိုးဖမ်းဆီးခံပြီးတော့18ရက်အကြာမှာပါတီဥက္ကဋ္ဌရဲ့အလောင်းကိုပြန်တွေ့ခဲ့တာဖြစ်တယ်လို့မိသားစုနဲ့နှီးဆက်သူတူက VOA ကိုပြောပါတယ်စစ်ကောင်စီကဖမ်းဆီးသွားပြီးတဲ့နောက်အခုလိုမျိုးရုပ်အလောင်းတွေတွေ့ခဲ့ရတဲ့ကြောင့်စစ်ကောင်စီတပ်ရဲ့လက်ချက်ဖြစ်တယ်လို့မိသားစုအတိုင်းဝန်ကယူဆကြပါတယ်ဒါပေမဲ့လည်းသူတို့နှစ်ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်တာမရှိဘူးလို့စစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ညင်းပါတယ
်လွတ်တော်အမတ်နဲ့ပတ်သက်ပြီးပြောတာတော့လွတ်တော်အမတ်ကြီးအဲ့ဒီကိစ္စကိုဦးလေးပေါင်းတယ်မှာနေထိုင်ကြတဲ့လူဖြစ်တယ်။ဒါဒီနဲ့ပတ်သက်ကြောကနော်လုံလိုက်တဲ့အဖွဲ့အစည်းတွေအဖွဲ့အစည်းတွေလည်းအားလုံးဒီကြီးဖြစ်တယ်။ဒါကြောင့်လည်းပတ်သက်ကြောကဒီဦးလေးပေါင်းတယ်မှာနေနေတဲ့အလေဒီလွတ်တော်အမတ်တွေပေါ့နော်။အလေဒီလွတ်တော်အမတ်တွေကိုထိန်းချောင်းနေတဲ့အဖွဲ့တွေရှိတယ်။ဒီအဖွဲ့တွေကဒီလက်မီကြာအဖွဲ့ရုပ်ပြပြောင်းကြနေတဲ့အဖွဲ့တွေဖြစ်တယ်လို့ကျွန်တော်ပြောပြပါတယ်။
စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကဒီလိုပြောပေမဲ့လည်းဘီလီမျိုးနယ်ပါတီဥက္ကဋ္ဌဦးကျော်မျိုးမင်းဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပို့မ905ကကြီးနဲ့အမှုဖွင့်ခံထားလို့တင်းရှောင်နေရသူဖြစ်ပါတယ်။ဒီတပ်ဖြတ်ခံမှုအပေါ်မှာစစ်ကောင်စီဘက်ကညှဉ်းဆဲထားပေမဲ့မိသားစုဝင်တဲ့နှိဇတ်သူတွေကစစ်ကောင်စီလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့အခိုင်အမာပြောဆိုနေပါတယ်။ဦးကျော်မျိုးမင်းအလောင်းတွေ့ခဲ့တဲ့ပုံစံနဲ့ပတ်သက်လို့ကိုရိုင်းတွေ့ရှိသူကြေးရွာသားတွေကိုကူကာပြီးတော့မိသားစုဝင်တဲ့နှိဇတ်သူတွေကအခုလိုပြောပါတယ်
။ဗ ဘောဂီကေမှာကျဲအနီမှာဆန်းဆန်းသူတို့အားလုံး NLD ပါတီဥက္ကဋ္ဌဥတ္တမြို့မင်းရဲ့ဥပမင်းရဲ့ကိုကိုမောင်ရွာသားတူရဲ့ဥတ္တမြို့မင်းလားကတော့ဒီနေ့မှပြန်တွေ့တာပေါ့ဥတ္တမြို့မင်းလားကလည်းပြည့်စုံနေပါပြီဓာတ်ပြန်ကျိုးတွေထိုက်ထားတယ်လေမင်းဟိတွေကျိုးထုတ်ထားတယ်နောက်ပြည့်ရဲ့မျက်နှာကိုကျတော့ဒီရေမြောင်းထဲမှာမှောက်ရဲ့ပေါ့နော်ရေညစ်ထားတဲ့ပုံစံမျိုးပေါ့အဲ့လိုမျိုးဖြစ်ပြန်တွေ့ရမှာ
ကိုရင်တွေ့ရှိသူကြေးရွာသားတွေကတော့ view ကတည်းရဲ့ဆက်တွေ့လို့မရခဲ့ပါဘူးဥကြုံမျိုးမင်းနဲ့အတူဖန်စီခံရတဲ့အခြားပါတီဝင်2ဦးဖြစ်တဲ့ဥပန်းမြင့်နဲ့ဥကုကုမောင်တို့2ဦးကိုလည်းခြေလက်ခုတ်ဖြတ်ပြီးတော့မြေမြုပ်ထားတာကိုဇူလိုင်လပထမအပတ်မှာပဲကြေးရသားတွေက24တွေ့ခဲ့ရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကပါတီဥက္ကဋ္ဌဥကြုံမျိုးမင်းနဲ့အတူ3ဦးဟာအစည်းအဝေးတစ်ခုကနေအပြန်ပေါ်ခီးကြေးရအနားမှာစစ်ကောင်စီစစ်ကြောင်းနဲ့တိုးပြီးတော့ပြစ်ခတ်ဖန်စီတာခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်
။သူကသူတို့စီဝေးပေါ့နော်ပြန်လာတာသူကအဲ့ဒီဒေါသကြီးဘက်ကိုသူကအမြဲတမ်းသွားသွားနေရတယ်လေသူကအစည်းအဝေးပြန်လာတာပြန်လာတဲ့ချိန်မှာပေါ့နော်ဒီသူတို့၄ယောက်ပေါ့ပြန်လာတာလက်လက်တွေတက်ပါတယ်ဒီသူတို့ရွာသား၁ယောက်ကပြောရဲတဲ့ဒီစစ်ကြောင်ဆက်လာတယ်လို့ကြားတယ်ပေါ့နော်မသွားသေးနဲ့အောင်မပြန်သေးနဲ့ပြောဒါပေမဲ့သူမျိုးမရဟုတ်ကဲ့လို့တော့ပြောလိုက်တယ်ပြောပြီးသူကထွက်လာတာပြန်ပြီးတော့အဲ့ချိန်ကြီးပြန်ထွက်လာတာပေါ့နော်ပြန်ထွက်လာတဲ့ချိန်မှာသူတို့အဖမ်းခံလိုက်ရတယ်ဖမ်းခံရတဲ့ချိန်မှာသူတို့ကဒီပြစ်ခတ်ပြီးဖမ်းတယ်ပေါ့နော်
သူဖန်စီခါတဲ့အချိန်မှာဒေသခံကြေးရွာသားတူလည်းပါပြီးတော့အဲ့ဒီကြေးရွာသားကထွက်ပြေးလွတ်မြောက်လာတဲ့အတွက်စစ်တပ်ကဖန်စီတာခံခဲ့ရတယ်ဆိုတာကိုပြန်ပြောနိုင်တာလို့ဒေသခံတူကပြောပါရယ် NLD တာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရဆိုရင်တော့အာနာသိန်းချိန်ကစပြီးတော့ NLD အဖွဲ့ဝင်32ဦးသေဆုံးခဲ့တယ်လို့သိရပါရယ် NLD ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ဖန်စီခံထားတဲ့ပါတီဝင်ပေါင်းက800ကျော်ရှိတယ်လို့မတ်လ18ရက်နေ့နဲ့18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားတဲ့ NLD ရဲ့စာရင်းမှာဖော်ပြထားပါရယ်ခင်ဗျာ
ကုသညုံပါရှင်တရုတ်နိုင်ငံကပေးတဲ့လျှက်စစ်ဓာတ်အောက်ကို10နှစ်ကျော်လောက်ဒီမိခိုနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့နယ်နောင်ခမ်းကျေးရွာဟာပြီးခဲ့တဲ့2021အောက်တိုဘာလကစလို့လျှက်စစ်မီးဖြတ်တောက်တာကိုခံခဲ့ရပါတယ်။တရုတ်နိုင်ငံသားတွေရဲ့နေမြေကျူးကျော်ဝင်ရောက်တဲ့ကိစ္စကိုနောင်ခမ်းရွာသားတွေကကန့်ကွက်ပြီးတဲ့နောက်မှာအခုလိုတုံ့ပြန်ခံရတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
ရှမ်းပြည်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ရွှေလီမြကန်းဘေးမှာရှိတဲ့နောင်ခမ်းကျေးရွာသားတွေဟာတရုတ်နိုင်ငံရွှေလီမြို့နောင်စွမ်းရွာကလျှက်စစ်ကို10နှစ်လောက်ဝယ်သုံးခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာတရုတ်နဲ့နယ်မြေအငင်းပွားမှုဖြစ်ခဲ့ပြီးလျှက်စစ်ဖြတ်တောက်တာခံခဲ့ရပါတယ်။နောင်ခမ်းကျေးရွာတွေကိုတရုတ်နိုင်ငံသားတွေဟာခြံစည်းကိုဝင်ပြီးကာယန္တရာကိုကန့်ကွက်ခဲ့တဲ့အတွက်အခုလိုလျှက်စစ်ဖြတ်တောက်ခံခဲ့ရတာလို့ကျေးရွာသားတွေကပြောပါတယ်။တကယ်တော့ဒီလျှက်စစ်ဟာသူတို့ရွာနားမှာတိဆောက်ထားတဲ့ရွှေလီတစ်ရေအားလျှက်စစ်စီမံကိန်းကရတာဖြစ်ပါတယ်။2021ဇူလိုင်လမှာတရုတ်နိုင်ငံသားအယောက်90လောက်ကမြန်မာဘက်ကျူးကျော်လာပြီးစစ်ရန်ရားတွေနဲ့မြေကြီးတူးတာခြံစည်းရိုးအခိုင်မှာကာယန္တရာတွေလုပ်ခဲ့ကြပါတယ်။ဒါ ው နောင်ခမ်းကျေးရွာသားတွေကကန့်ကွက်ခဲ့တဲ့နောက်မှာတရုတ်ဘက်ကလက်လျှော့ခဲ့ပြီးမြေဒီရွာကိုပီးနေတဲ့လျှက်စစ်မီးကိုတော့ဖျက်တောက်ခဲ့ပါတယ်။လျှက်စစ်တပ်6မီဂါဝဲထွက်တဲ့ဒီရေအားလျှက်စစ်စီမံကိန်းကို Yunnan United Power Deployment Company နဲ့မြန်မာလျှက်စစ်စွမ်းအားဝန်ကြီးဌာနတို့ကနှစ်40 BOD သဘောတူညီမှုနဲ့လုပ်ခဲ့ကြတာပါလျှက်စစ်ဖြတ်တောက်ခံရတဲ့ကိစ္စကိုတရုတ်လျှက်စစ်ဓာတ်အပိဌာနတာဝန်ရှိသူတွေနဲ့မြန်မာဘက်ကတာဝန်ရှိသူတွေကိုပါနောင်ခမ်းရွာသားတွေကတိုင်ကြားခဲ့ပေမဲ့အကြောင်းမထုခဲ့ပါဘူးလို့ရှမ်းလူအခွင့်အရေးမန်တိုင် SHRFA တာဝန်ခံရင်းလျံဟန်ကပြောပါတယ်ဒီဘက်ကလည
်းတော့ရွာလာဖန်ဆင်းပြီးနေလို့ပြောရမှာပေါ့နော်ဒီ3လစာရတင်ထားတဲ့အဲ့လိုမေးဟန်ဒါပေမဲ့တို့လည်းပေါ်မလာအောင်ကြမလာအောင်ရောက်တဲ့ဒီရွာသားရဲ့အဆောင်ကတို့ညီနိုင်ရတဲ့တို့စာပြင်နေတို့ပြောတာတော့တို့တက်မယ်နဲ့ဟာဆုံးရပါနော်ဟုတ်တယ်တို့အကောင်းမပြန်ဖုံးမခိုင်ပေါ့နော်တို့ရောင်းပါနဲ့တို့အတွေ့မခံအဲ့လိုမျိုးဖြစ်နေဟုတ်ကဲ့
လမ်းပန်းဆက်တည်းခက်ခဲတဲ့နောင်ခမ်းကျေးရွာအတက်ပြည်တွင်းကလျှက်စစ်ရဖို့မလွယ်ကူပါဘူးဒါကြောင့်တရုတ်နိုင်ငံဘက်ကလျှက်စစ်ကိုပြန်ပြီးဝယ်ယူရတာပါလျှက်စစ်များတဲ့အတွက်စာဝတ်နေရာအစခက်ခဲနေတယ်လို့နောင်ခမ်းကျေးရွာဥက္ကဋ္ဌက VOA ကိုပြောပါတယ
်ဒီလိုမြန်မာပြည်မြရသေးချိန်မှာတို့တရုတ်ကြီးကိုဝယ်ယူရမှာပေါ့ဆိုတော့ဒီလိုသိခံရတော့ရှင်းနာကိုရတော့ဖြစ်ပြီးဒီမတော်ရအောင်ဒီလိုသိခံရတော့ဒီကပ်လေးရပြီးသားပေါ့သူတို့သူ့တော်တဲ့ပုံစံမျိုးဒါနဲ့သူတို့လည်းကျော်တူရတာလည်းအားလုံးဒီကပ်ခါတော့စံပေါ်ကြရတယ်ဒီမခါတော့သူတို့မြည်ပြပြရတယ်ကျော်တူရတာလည်းအားလုံးကသုခရကုန်မှာဒီကိစ္စဒီကိစ္စပြ
မိရဖို့အတွက်မြမလျက်စစ်စွမ်းဝင်ကြီးဌာနစီပဲပြန်အကူအညီတောင်းထားတယ်လို့သူကပြောပါတယ်။နောင်ခမ်းကျေးရွာနာကရွှေလီတစ်ရေအားလျ 200 MW ကိုတော့တရုတ်ဘက်ကိုပို့ပေးရပါမြန်မာဘက်ကရတယ်400 MW ကလည်းဓာတ်အားအများစုကိုစကိုင်းတိုင်းထိချိုက်မြို့ကနေတရုတ်ပိုင်တကောင်းမီကဲတန့်စင်ဆက်ရုံကိုပို့ပေးနေတာဖြစ်ပါတယ်မြန်မာဘက်ကနေတရုတ်ကိုပို့နေတဲ့တဘာလျှက်စစ်နဲ့ရေနံပိုက်လိုင်းကလည်းနောင်ခမ်းကျေးရွာကတောင်ရမြေတွေကိုဖြတ်ပြီးတရုတ်ကိုဆက်သွယ်ထားတာပါဒီရေနံနဲ့တဘာတငွေ့ပိုက်လိုင်းအနီးတွိုင်းမှာရှိတဲ့မြေမြုပ်မှိုင်းတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းဒီရွာမှာရှိပါတယ်နောင်ခမ်းကျေးရွာဒေသခံတွေကတော့တရုတ်မြန်မာရင်းနှီးမြှုပ်နှံမှုတွေကြောင့်သူတို့လေယာဉ်မြေတွေဆုံးရှုံးရတာလူအခွင့်အရေးချုပ်ပေါက်ခံနေရတာတဘာပတ်ဝန်းကျင်ပျက်စီးတာတွေအတွေ့ပြစ်တင်ဝေဖန်ထားပါတယ
်။ကိုဆန်ကြပါရှင်။တောက်ကြညာချန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဒိုက်ရိုက်တင်ဆက်နေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်အနောက်ဘက်မှာစီးဆင်းနေတဲ့နိုင်မြစ်ထဲမှာဟိုးရင်နှစ်ပေါင်းများစွာတွေကရှိနေတဲ့ရေပေါ်လှေအိမ်တွေကိုအာဏာပိုင်တွေကဖယ်ရှားဖျက်ဆီးနေပါတယ်။အခုလိုဒီသမိုင်းဝင်အထင်ကရလှေအိမ်ကြီးတွေကိုအာဏာပိုင်တွေရှင်းလင်းနေတဲ့အကြောင်းမက်ဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်အနောက်ဘက်ကနိုင်မြကန်တလျှောက်မှာဆယ်စုနှစ်နဲ့ချီတဲ့ကအယောင်သွေးဆုံရေပေါ်လှေအိမ်တွေဟာကိုင်ရိုမြို့တော်ရဲ့ထူးခြားမှုတစ်ခုအဖြစ်နဲ့ရှိနေခဲ့ပါတယ်။1800ပြည့်နှစ်ပိုင်းတွေကအခုလိုလှေအိမ်ကြီးတွေနဲ့နိုင်မြထဲမှာနေသူတွေရှိခဲ့တာပါ။20ရာစုနှစ်လယ်ပိုင်းတွေကရေပေါ်လှေအိမ်ရာကျော်ရှိခဲ့ပြီးအခုတက်ပိုင်းတွေမှာတော့ဆယ်ကနန်းသာကျန်မာတော့တယ်။နောက်ဆုံးကျန်တဲ့လှေအိမ်30ကျော်ကိုဖယ်ရှားဖို့အတွက်အီဂျစ်နိုင်ငံရဲ့ရေနဲ့ဆယ်မြောင်းဌာနကဂျွန်လာထဲမှာအကြောင်းကြားပြီးတော့တချို့ကိုဖယ်ရှားဖျက်ဆီးခဲ့ပါတယ်။ကျွန်လာ28ရက်နေတုန်းကသူ့ရဲ့နေအိမ်ဖယ်ရှားခံရတဲ့လှေအိမ်ပိုင်ရှင်တယောက်ကနှစ်ရှည်လာများနေထိုင်ခဲ့တဲ့သူ့ရဲ့အိမ်ဖျက်ဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောပြပါရ
ယ်
လှေအိမ်တွေနဲ့နေကြတဲ့မိသားစု32ခုကဖယ်ရှားခိုင်းတဲ့အမိန့်တွေရကြပြီမဲ့ကျွန်တော်ကတော့မရပါဘူးကျွန်တော်တို့အိမ်သားတွေပိုင်ဆိုင်တာတွေတိမ့်ကြစီးကြရတော့ဒီမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေသမိုင်းတွေအမှတ်တရတွေခံစားချက်တွေအလုံးကိုပုံးတွေတဲ့ကောက်ထက်တိမ့်နေကြရသလိုဖြစ်နေပါတယ
်။အခုလိုနိုင်မြစ်ထဲကလှေအိမ်တွေကိုဖယ်ရှားရတာကမြစ်ကြီးကိုထိမ့်သိမ့်ဖို့စီးပွားရေးလုပ်ငန်းတွေခီးသွွားလုပ်ငန်းတွေကိုပို့ပြီးတော့ဦးစားပေးဖို့လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။ကားအိုကားဟောင်းတွေလိုပဲရေပေါ်လှေအိမ်တွေကနိုင်မြစ်ကြီးကိုညှဉ်းညမ်းစေတယ်လို့လည်းပြောပါတယ်။အိမ်ပိုင်ရှင်တွေနဲ့ရေပေါ်လှေအိမ်တွေကိုနှစ်သက်သူတွေကတော့ဒီအိမ်တွေဟာကိုင်ရိုမြို့ရဲ့ရင်ကျင်းမှုအမွေအနှစ်တစ်ခုလို့ဖြစ်နေပြီးတော့ကဘာလက်ခီးသည်တွေကိုတော့ဆွဲဆောင်ထားနိုင်တယ်လို့ထောက်ပြကြပါတယ်။
يعني إزالة بيوت ومأوى ناس في قلب المدينة
ميو يه تماي وين إنجي ميو أتنجيا نياري ما لوري لشي نيتاي نيجاري ني إنجو باجاو يوك يجي چچين پي بي ياميلو بيورا لي سورا نام لنائي ماو أني إنجي غا باما لي أناو شل لي مبي باو ناو دباوا بانوين جنگو راو تين تين يا يوك باري
ကိုင်ရိုမြို့မှာနှစ်ပေါင်းများစွာတည်းကရှိနေတဲ့ရေပေါ်လှေအိမ်တွေဟာအီဂျစ်ပြည်စာပေရုပ်ရှင်တွေထဲမှာလည်းထည့်သွင်းဖော်ပြခံခဲ့ရတာပ
ါ So this house we have here is really old it's the old model of houseboats like they used to be
ကျွန်တော်အီဆိုရီတကယ်ကိုရှေ့ခေတ်ပုံအိမ်ကြီးဖြစ်ပါတယ်နာဂစ်မဖူးရဲ့ရုပ်ရှင်တွေထဲမှာပါတဲ့အရင်ခေတ်ကပုံစံအိမ်ကြီးတွေဖြစ်ပါတယ်အခုလိုမျိုးအိမ်ကြီးအတွက်ထိန်းသိမ်းထားဖို့အများကြီးအကုန်ကြခံထားရဲဆိုတာမှန်ပါတယ်ဒါပေမဲ့လည်းငွေကုန်တာတခုလည်းမဟုတ်ပါဘူးအချိန်တွေအထောက်မှုတွေလူသက်တွေကပို့ပြီးတော့တမူးထားစရာဖြစ်ပါတယ
်လှေအိမ်ကြီးတွေကိုနိုင်မြစ်ထဲမှာစိုက်ကတ်ခွစ်ပါမစ်ပေးပြီးနေကြရတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ပိုင်းတွေထဲမှာပါမစ်ခရရဲ့အစမတန်ဈေးတက်ခဲ့တယ်လို့အိမ်ပိုင်ရှင်တွေကပြောပြကြပါတယ
် كنا نروح عشان نجدد التصاريح ونحط نعمل الرخص يقولوا المحافظ
جماعه ပါမစ်တတန်းတိုးဖို့သွားတော့ပါမစ်တွေတတန်းတိုးတာအုပ်ချုပ်ရေးမှုကရပ်ထားတယ်လို့ပြောပါတယ်ပါမစ်ကြေးကိုလည်းသူတို့မယူပါဘူးကျမတို့ကပေးเสียရှိတာပေးပါမယ်ဆိုတော့သူတို့လက်ခံလို့မရဘူးပါမစ်တွေကလည်းတရားမဝင်တော့ဘူးလို့ပြောပါတယ်2021ခုနှစ်အထိရေချောင်းသွားလာရေးအာဏာပိုင်တွေကပါမစ်ကြေးကိုယူနေပြီးမှအခု2022ခုနှစ်အတွက်လက်မခံတော့ဘူးဆိုပြီးတော့ဖြစ်တာပါ
နိုင်မြစ်တလျှောက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်ဖို့အတွက်လို့ဆိုပြီးတော့ကာရိုမြို့တော်တာဝန်ရှိသူတွေကလှေအိမ်ကြီးတွေကိုဖယ်ရှားဖျက်ဆီးပစ်နေပေမဲ့ဘလို့တိုးတက်ရေးလုပ်ငန်းတွေလုပ်မှာလဲဆိုတာကိုတော့တရားဝင်ပြောကြားခြင်းမရှိသေးပါဘူးရှင်
။မဆုမြတ်မှုပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်။တောက်ကြညာချန် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြပါမှာပါ။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျမတို့မြန်မာပိုင်းဌာနကိုဆက်သွယ်မယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ကျမတို့ဒီအမျိုးသမီးကဏ္ဍ American တခွင်တုတ္တဆုံလေးအမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါပထမဦးဆုံးတော့အမျိုးသမီးကဏ္ဍကိုကြည့်ကြရအောင်ပါရှင်ပြီးခဲ့တဲ့မေလကအမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ယူဗောလ်ဒီမြို့မှာကလေးငယ်19ဦးနဲ့ဆီယာမနှစ်ဦးတေဆုံးခဲ့ရတဲ့မူလာရန်ကြောင်ဝင်တဲ့တနက်သမားဝင်ရောက်ပစ်ခတ်မှုကလူအများထိတ်လန့်စရာဖြစ်ခဲ့တယ်လို့ကျောင်းနေအရွယ်ကလေးငယ်တွေရှိကြတဲ့မိခင်တွေအတွက်လည်းစိုးရိမ်စိတ်တွေပိုးပြီးဖြစ်လာစေပါတယ်။စာတင်ကျောင်းတွေမှာလုံခြုံရေးပုံမကောင်းမွန်အောင်စီစဉ်ဆောင်ရွက်ပေးဖို့လိုလားတဲ့မိခင်တွေရှိတယ်လို့တနက်ကင်ဆောင်ခွင့်အခွင့်အရေးကန့်သက်ထိန်းချုပ်တင်တယ်လို့ယူဆသူတွေလည်းရှိပါတယ်။အမေရိကန်ပြည်ထောင်စုတဝန်တနက်ကင်အကြမ်းဖက်မှုတွေတစ်နှစ်တခြားတိုးလာနေတဲ့အပေါ်အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမိခင်တချို့ရဲ့အမြင်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ပြထားပါရရှင
် There's a path we must choose sometime Gotta stand up and fight sometime
အမေရိကန်ပြည်ထောင်စုမှာဒီနေ့2022ခုနှစ်ပထမ5လအတွင်းမှာပဲလူလေးရောက်တဲ့အထက်ထိခိုက်ဒဏ်ရာရဒါမှမဟုတ်သေဆုံးရတဲ့တနက်ကင်အကြမ်းဖက်တိုက်ခိုက်မှုပေါင်း200ကျော်ရှိခဲ့တယ်လို့တနက်ကင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသုတေသနစင်ပြည်စုထုတ်ပြန်ပေးနေတဲ့ Gun Violence Archive အဖွဲ့အစည်းကဖော်ပြပါတယ်ဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသူဒဏ်ရာရသူတွေထဲမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရနေကြပါပါတယ်မေလ14ရက်နေ့ကနယူးယောက်ပြည်နယ်ဘက်ဖလိုမြို့ကကုန်းဆုံဆိုင်တစ်ခုမှာတနက်သမားတဦးကဝင်ရောက်ပစ်ခတ်တာကြောင့်လူ10ဦးသေဆုံးခဲ့ရပြီးဆယ်ရက်အကြာမှာပဲTexas ပြည်နယ်ယူဘာရီမြို့ကမူလာတန်းကျောင်းမှာလည်းတနက်သမားလူငယ်တယောက်ရဲ့ပစ်ခတ်မှုကြောင့်ကလေးငယ်19ဦးနဲ့ဆရာမ2ဦးသေဆုံးခဲ့ရပါတယ်။ဒီလိုတနက်ကန်အကြမ်းဖက်ပစ်ခတ်မှုတွေကိုအမေရိကန်ပြည်ထောင်စုတဝန်မကြာခဏကြုံလာနေရတဲ့အတွက်ကလေးမိခင်တွေပိုးပြီးတော့စိုးရိမ်လာကြပါတယ်။ Texas ပြည်နယ်လူဝစ်ဖေးမြို့မှာနေထိုင်တဲ့ကလေးလေးယောက်မိခင်မမဆန္ဒမရမ်ကတော့သူနေထိုင်တဲ့ပြည်နယ်အတွင်းအခုလိုမူလာတန်းကလေးငယ်တွေအများအပြားသေဆုံးရတဲ့အတွက်စိတ်မကောင်းဖြစ်ရစိုးရင်ပူပန်ရတယ်လို့စာတင်ကြောင်းတွေမှာလုံခြုံရေးအားနေတာကြောင့်အခုလိုဖြစ်ရတာလို့ထောက်ပြပြောပါရစေ
။အခုလက်ရှိဖြစ်သွားတဲ့အပေါ်မှာပေါ့နော်မိခင်တယောက်နေနဲ့စိတ်ပူမိတယ်ကိုသားသမီးလေးအတွက်လည်းပေါ့နော်သူများကလေးလေးအတွက်လည်းစိတ်မကောင်းဖြစ်တယ်ဒီဖြစ်သွားတဲ့ဖြစ်ရပေါ်မှာပေါ့နော်။နောက်တစ်ခုကဒီအခုဖြစ်သွားတဲ့မြို့လေးကြတော့ဆန်တိုနီယိုအောက်ပိုင်းမြို့နယ်ဆက်လေးဆိုတော့ကြုံကြုံမှုအပိုင်းမှာသူကအရန်အားနေတယ်ဟိုပုံမှန်ဆိုရင်ဒီဘက်ထက်ဆက်တစ်ခုလုံးနဲ့ခြုံပြောမယ်ဆိုရင်တော့သူအားနေတယ်ပေါ့နော်ဒီကျမတို့နေတဲ့မြို့ကြတော့ Dallas အပိုင်း Louisville အပိုင်းထဲမှာကြတော့အကြောင်းကအရန်ဆေးဖြစ်တဲ့ဟိုအရင်တစ်ခေါက် Connecticut မှာဖြစ်တော့ပြီးကလေးရနေဟိုပေါ့သူတို့ဒီအကြောင်းတွေကိုတော်တော်စေးတီးလှုပ်လိုက်တယ်ဒီကလေးတွေအခံတော့ဖို့ပဲစေးတီးတကား၃ခုရှိတယ်ကလေးကိုကိစ္စတစ်ခုအကြောက်တော့ခေါ်ရင်ဒါမှအပြင်းမှာပဲစောက်ပြီးနေရတယ်သူတို့ကိုကင်မရာကနေသူတို့ကြည့်တယ်ဟို ID ကိုစစ်တယ်ပြီးမှကိုယ်ကလေးကျင်းတည်တယ်ဆိုမှသူတို့ကိုယ်ကလေးထုတ်ပေးတယ်ပေါ့နော်ဝင်ခွင့်လုံးဝမရှိဘူးအရင်တော့ဆိုကလေးမွေးနေတဲ့ဘာလို့ဆိုဝင်ခွင့်ပေးတယ်အဲ့ဒီ Connecticut ဖြစ်ပြီးနောက်ပိုင်းမှာလုံးဝမပေးဝင်တော့ဘူးပေါ့နော်အထဲကိုပေါ့နော်ဒီအကြောင်းမှဒီလိုအထဲမှာလာပစ်တော့လဲဆိုတာစဉ်းစားလို့တော့မရဘူးပေါ့နော်ဘလို့သူဒီဒီအကြောင်းဒီကောင်လေးရာဒီတနက်ကြီးကင်ပြီးတော့မှဒီတကားတွေကိုဖြတ်ကျော်ပြီးတော့အခန်းထဲကိုသူဘလို့ဝင်တော့တာလဲအဲ့တော့ရန်စဉ်းစားစရာဖြစ်တယ်လုံခြုံရေးတအားအားနဲ့တဲ့ဦးဖြစ်တော်နဲ့ဒီကြောင်းကလေသူတို့အရန်ပေါ်စားတယ်သူတို့ပေါ်စားမှုကြောင့်ဒီဖြစ်တော်တာကလေးတွေက
ပြီးခဲ့တဲ့မေလထဲမှာပဲတနက်ကန်ပြစ်ခတ်မှုကြောင့်လူ10ဦးသေဆုံးခဲ့ရတဲ့ဘက်ဖလိုမြို့မှာနေထိုင်သူမတ်တီတီအောင်ကလည်းအခုလိုဒီရက်ပိုင်းသာချားပြီးတော့ပြစ်ခတ်မှုတွေဆက်တိုက်ကြုံရတဲ့အခါမှာကလေးတွေရောလူကြီးတွေပါစိုးရိမ်ထိတ်လန့်ကြရတယ်လို့ဒီလိုစိုးရိမ်စိတ်ကြောင့်ပဲ သားနဲ့သမီးကိုနှစ်ရက်လောက်ကြောက်မပူနိုင်ခဲ့ဘူးလို့ပြောပါတယ်
။ကလေးအတွက်ကိုမိဘရဲ့နေရာနဲ့ဝင်ပြီးတော့ဟိုခံစားပူချင်းစားတဲ့စိတ်နဲ့အမတို့အရင်ကစိတ်မကောင်းဖြစ်ရတယ်လို့ဟိုကိုယ်ကလေးတွေကိုလည်းစိတ်ပူရယ်ပေါ့နော်အဲ့လိုမျိုးတွေပေါ့နော်ဒီလိုမျိုးတွေနောက်ထပ်မဖြစ်မလာနိုင်လို့ပြောနိုင်ဘူးလေပိုပြီးခဲ့တဲ့ဥစ္စာတော့အတုပတွေပါရမပြီးသေးဘူးလေညီမညီမတို့ဘတ်ဖလိုမှာမပြီးသေးဘူးလေအကုန်လုံးအဲ့အတွက်ကိုပူဆွေးနေရတဲ့အချိန်မှာဒိုင်းဆိုအခုဒီကလေးတွေကိုပြစ်တဲ့ဟာဝင်လာတော့လေအမတို့တော်တော်ဂျင်းနှမ်းမှာဟိုမွန်းကျက်တယ်ဒီကကိုမြန်မာပြည်အရေးမှာလဲလေအမတို့ကဟိုမွန်းကျက်နေတဲ့အခန်းကြီးကလည်းရှိထားတော့လေအခုဒါထပ်ဖြစ်တဲ့အခါကျတော့တော်တော်လေးအမတို့ဂျင်းနှမ်းမှာမကောင်းညီမတိလားကိုမြန်မာပြည်ကတော့ဟိုမရှင်းသာပါဘူးကိုမြန်မာပြည်ရဲ့ဒုက္ခတွေကတော့တော်တော်ကြီးကြီးမားပါတယ်သိရမလားအဲ့မဲ့ဒီလိုနိုင်ငံမျိုးမှာဟလာဘာပဲဖြစ်ဖြစ်အလုံးစုံဆက်ချရတယ်ဒီမိုကရေစီနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုမှာဒီလိုကြီးဖြစ်တယ်ဆိုတဲ့အခါကျတော့လေဟိုအမတို့တွေတော်တော်လေးကိုတော့ခံစားရတယ်ပေါ့နော်ဂျင်းနှမ်းမှာမွန်းကျက်တယ်လုံးဝမရှိတယ်လို့တော့ခံစားရတာပေါ့
အမေရိကန်ပြည်ထောင်စုမှာဒီနှစ်ဖြစ်ပွားခဲ့တဲ့တနက်ကင်ပြစ်ခတ်မှုတွေတဲ့28ကြိမ်ကစာတင်ကြောင်းတွေမှာကြုံခဲ့ရတာဖြစ်တယ်လို့ဒီလိုတနက်ကင်အကြမ်းဖက်မှုတွေကိုစည်းရင်းပြည့်စုံချတဲ့ Education Week အဖွဲ့ကပြောပါတယ်ဒီအဖွဲ့ရဲ့စည်းရင်းအရလွန်ခဲ့တဲ့နှစ်နဲ့ဒီ2020ခုနှစ်ကကျောင်းတွင်ပြစ်ခတ်မှုပေါင်း10ကြိမ်ရှိခဲ့ရာကနေပြီးခဲ့တဲ့2021ခုနှစ်အတွင်းမှာတော့34ကြိမ်အထိတိုးလာခဲ့ပါတယ်ဒါကိုကြည့်ရင်ဖြင့်ဒီပြီးခဲ့တဲ့နှစ်ပိုင်းကစလို့စာသင်ကျောင်းတွေမှာတနက်ကင်ပြစ်ခတ်မှုတွေတိတိတသားပိုးပြီးတော့များလာတာပါဒီအခြေအနေတွေဆက်မဖြစ်ရအောင်မတားဆီးနိုင်တဲ့အပေါ်မှာမေးခွန်းထုတ်သူကတော့အသက်10နှစ်အရွယ်သမီးငယ်တယောက်ရှိတဲ့နယူးမက္ကဆီကိုပြည်နယ်မှာနေထိုင်သူမချောဤသိမ်းပါဟ
ိုဘာဖြစ်လို့ပေါ့နော်ဒီကိစ္စကြီးဟိုဒီလိုမျိုးဆက်ဖြစ်ခွင့်ပေးနေရတာလဲပေါ့နော်ဆက်ဖြစ်တဲ့ဖြစ်နေတဲ့ဟာကိုမတားနိုင်ရတာလဲဆိုတော့ဟာလဲအာမေးခွန်းတစ်ခုပေါ့နော်အမအတွက်ဆိုလို့ရှိရင်နောက်ပြီးတော့ဒါကလည်းဖြစ်နေတဲ့ဟာကအမေရိကန်မှာကြီးပဲဖြစ်နေတခြားတိုင်းပြည်မှာဖြစ်တယ်လို့ဟိုမကြားတလောက်ပဲပေါ့နော်ရှင်းတော့ရှင်းပဲကိုသိရလဲဖြစ်နေဒါပေမဲ့ဒီမှာကညတိုင်းညတိုင်းလို့လို့ဖြစ်နေနောက်တစ်ခုကအမသမီးလေးဆိုလို့ရှိရင်ဘလောက်ထိလဲဆိုတော့ကျောင်းမှာနှစ်လတစ်ကြိမ်သုံးလတစ်ကြိမ်လောက် trail လုပ်ရတယ်ဒီလိုမျိုးကဖြစ်ခဲ့မှာစဒါရီဟာပေါ့နော်ဟိုဘယ်လိုခေါ်မလဲဒီကလေးတွေမှာဒီဓာတ်ရုပ်ခေါင်းလေးကိုထည့်ထားပြီးကျူတင်ပြင်ဆင်ရဆွဲဟာတွေကဖြစ်ကုန်မဖြစ်တဲ့ဟာလို့အမကတော့ယူဆပါပေါ့နော်မမရဲကောင်းပါလေထွေလို့တာတော့အေးရဲ့ကြောင့်ဖြစ်ခင်တော့ဒါဒီလိုလောက်ဆွေးမယ်ဒါပေမဲ့တကယ်တမ်းဖြစ်တဲ့ခါကျတော့ဒီကလေးတွေမှာငငယ်လေးတွေပဲအခုပဲကြည့်ဆုံးသွားတဲ့ကလေးဆိုလို့ရှိရင်ဟဲ့လားဟိုမူတာတန်းကလေးဖြစ်လာရင်လေအဲ့ကြောင့်ဒီမှာနော်နောက်တော့ဖခင်ကြောင့်ဒီမှာဘာဖြစ်လို့ဒီ innocent ဖြစ်တဲ့လူတွေကဟိုနော်ဒီလိုကိစ္စတွေနဲ့ကြုံနေဆိုစဉ်းစားလို့မရအောင်အဲ့တော့ဘာပဲပြောပြောသေးကြတာတစ်ခုတော့လုတ်တင်နေပြီအစိုးရအနေနဲ့ရောသက်ဆိုင်ရာဟဲ့လား state မှာရှိတဲ့လူကြီးတွေရောအမတ်တွေရောဒါက ignore လို့လို့မရဘူး။ဒါလူအများကြီးပေးတာကိစ္စ။နောက်တစ်ခုကဘာဖြစ်လို့ဒီ assault ဒီ rifle ဒီလိုမျိုးပေါ့နော်။ဒီ subnet တွေပြောကြပါစို့နော်။ဒါတွေကဘာလို့ခွင့်ပြုရလဲ။ तू ကဟာလား criminal လေးတန်းနဲ့တတတတဆိုရင်အများကြီးပေးသေးတဲ့ဟာ။တကယ်လို့သူတို့ကဒီ constitution မှာပါတယ်ကိုယ့်ရဲ့ဒီရပိုင်ခွင့်အခွင့်အရေးဆိုပြီးပြောလို့ရှိရင်လည်းပဲဒီအခွင့်အရေးပေါ်မှာပြန်လည်ပြီးတော့ဟိုဘယ်လိုလုပ်ရင်ပိုကောင်းမလဲဆိုတာဟာတော့စဉ်းစားကိုစဉ်းစားသင့်တယ်လို့အမကတော့ကိုတူဦးရဲ့အမြင်နဲ့ယူဆ
။အမေရိကန်ပြည်ထောင်စုမှာတနက်ကိုလွယ်လွယ်ကူကူဝယ်ယူသုံးလို့ရနေရတွေကိုအတိုင်းဒါတစ်ခုအထိကန့်သတ်ရလိမ့်မယ်လို့မချော့ဤသိန်းကပြောပါတယ်
။ဒါကဖြစ်ကိုဖြစ်ရှင်းရမယ့်ကိစ္စ။အဲ့တော့ပြည်သူကလည်းတောင်းဆိုရမယ်။ဘယ်နည်းလမ်းအကောင်းဆုံးလဲ။တနက်မဆွတ်နိုင်ဘူးဆိုလို့ရှိရင်လည်းကွယ်။ဥမာအဖြစ်ဟိုဒီလိုမျိုးဟာလာဆက်ကမိုင်းတွင်မိနစ်ပိုင်းတွင်မှာလူအများကြီးပြည်စည်တဲ့တနက်တွေကိုဝယ်ခွင့်ပေးမယ့်အစားတချက်ပြစ်မှတောင်းထွက်တဲ့ဟာမျိုးလောက်ဆိုရင်လည်းမဆိုးဘူးပေါ့ကွတရားမြောက်ပြီးတဲ့ဟာဆိုတော်သေးရေအများကြီးပါပဲ online ဝင်လို့ရတယ်ဆိုင်မှာတွားဝင်လို့ရအခုပဲတီတီကလေးဆိုလို့ရှိရင်ဟာ session နဲ့ပြေးလို့သူ့မွေးနေတယ်မဲ့တွားဝယ်တယ်နှစ်လက်တောင်အပြေးလိုက်ပြီးတော့တခါလေစိတ်ကဦးနေဖြစ်တဲ့ခါကျတော့ပြစ်ချင်တဲ့ခါကျတော့ထထပ်ပြီးပြစ်တဲ့ခါဒီတကယ်ကလေးလေးကြီးလိုက်တာလေအရင်ချစ်စရာကောင်းတဲ့ကလေးလေးသိလားအမလေးမခံစားနိုင်ဘူးအဲ့တကယ်တော့မကြည့်နိုင်ဘူးဆိုတော့ဟိုဘယ်နည်းကိုသားသမီးလေးကြုံလဲဆိုတာပါစဉ်းစားနေရတဲ့အခြေအနေမျိုးဒါရုံမရတတ်နိုင်ဘူးဆိုရှင်ထပ်ကိုဖြစ်အောင်မှာဘာမှအကြောင်းပြစရာဘာအကြောင်းမှပြစရာမရှိဘူးဒါဖြေကိုဖြေရှင်းရမယ်ကိစ္စအစိုးရအနေနဲ့ရောဟာလာသက်ဆိုင်ရာဒီကြီးနယ်အစိုးရတွေအနေနဲ့ရောလုတ်ကိုလုတ်ရမယ်ကိစ္စမလုတ်လို့ရှင်ဘာဖြစ်လဲဘယ်နေ့ကိုသားသမီးအလှည့်ရအောင်မလဲဟုတ်တယ်မလားအဲ့တော့အားလုံးကတောင်းရင်ရှိတယ်ဟာလာပြည်သူပြည်သားကလည်းပဲဒီကိစ္စကိုဖြေရှင်းပေးပါဆိုပြီးတောင်းကိုတောင်းဆိုရမယ်အစိုးရကလည်းလုတ်ကိုလုတ်ရမယ်လုတ်ကိုလုတ်ရမှာမှတကယ်ကိုဟိုဘယ်လိုခေါ်မလဲအရေးတကြီးကိုဒါလုတ်ကိုလုတ်ရမှာ
တနက်ကင်ဆောင်တဲ့နေရာမှာခုခံကာကွယ်ခွင့်စရာကိုနားလည်ပေးလို့ရပေမဲ့တနက်ကိုအလွဲသုံးစားလုပ်ပြီးအပြစ်မဲ့သူတွေကိုအကြမ်းဖက်ပစ်ခတ်တိုက်ခိုက်တာတွေကိုတော့ချိရရရောက်ထိန်းချုပ်ရလိမ့်မယ်လို့မတ်တီတီအောင်ကလည်းပြောပါဗျ
။ထိန်းချုပ်လို့ရနိုင်ရတဲ့ဒီထိန်းချုပ်လို့မရတဲ့အရာတွေမဖြစ်အောင်ကို လောက်အောင်မှာပေါ့နော်ဒီတာဝန်ရှိတဲ့သူတွေအနေနဲ့ပေါ့ဒီလိုမျိုးဟိုလက်နဲ့ကိုအလဲသုံးစားလောက်တာလက်နဲ့ကင်ပြီးတော့အလဲသုံးစားလိုက်ပြီးတော့အသက်တွေထိခိုက်ရလောက်အောင်လုပ်တဲ့ဟာတွေကိုပေါ့နော်ဟိုထိန်းချုပ်ဖို့အများကြီးလိုအပ်တယ်ပေါ့နော်တစ်ဖက်ကလည်းခုခံကာကွယ်ခွင့်ဆိုတဲ့ဟာပေါ်မှာလည်းရှိထားတော့လေဒီအလဲသုံးစားလောက်တဲ့ဟာတွေပေါ်မှာအမတို့မထောက်ခံဘူးပေါ့နော
်ဖက်ဆစ်ပီနယ်ယူဘာဒီမြို့မူလာတန်းဆောင်ပြစ်ခတ်မှုနောက်ပိုင်းတနက်ကိစ္စဝင်ဆိုင်ရာဥပဒေကိုကန့်သက်ထိန်းချုပ်တာတွေလုပ်ဖို့ဖိအားပေးတောင်းဆိုတာတွေလည်းပုံမူကျဲလောင်လာပါတယ်။အမေရိကန်ပြည်အောင်စုမှာကလေးငယ်တွေနဲ့ဆယ်ကျော်သက်တွေတိုက်ဆုံရတဲ့အကြောင်းရင်းတွေထဲမှာတနက်ကန်ကြမ်းဖက်မှုတွေကြောင့်တိုက်ဆုံမှုကအဓိကအကြောင်းတစ်ခုဖြစ်နေတဲ့ဆိုတော့သူတေသနာအစီအကံချက်တွေကလည်းသတိပေးနေပါတယ်။ Gun Violence Archive အဖွဲ့ရဲ့စာရင်းအရဒီနှစ်ထဲတနက်ကန်ကြမ်းဖက်မှုတွေကြောင့်တိုက်ဆုံရတဲ့ဆယ်ကျော်သက်900ဝန်းကျင်ရှိပါတယ်။ဒီလိုတေဆုံးတွေထဲမှာတချို့ကအနည်းနာမှာအလွယ်တကူတွေ့တဲ့တနက်ကိုစော့ယူကစားရင်းမတော်တဆတေဆုံးရတာရှိတယ်လို့တချို့ကလည်းတနည်းရွယ်ချက်နဲ့ပြစ်ခတ်မှုတွေကြောင့်တေဆုံးရတာပါဘယ်လိုကြောင့်ပဲဖြစ်ဖြစ်အပြစ်နဲ့ဒီငယ်ရင်းဒီတွေမတည်သင့်တဲ့တည်နေရတဲ့တနက်ကအကြမ်းဖက်ပြစ်ခတ်မှုတွေကိုတော့ဖြည်းဖြည်းရောက်ရောက်ထိန်းချုပ်ဖို့အရေးကြီးလို့အနေနဲ့ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုကြီးမားတဲ့ရန်နာပဲကြည့်ပါရှင်ကျွန်မဖူးကြီးဖြူပါရှင်
မကင်ပြူထွေးအပတ်စဉ်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်လက်ပြီးတော့ထုံလွှင့်မဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာလဲတက်ခတ်မှုတွေဖြစ်ပွားခဲ့တဲ့ Illinois ပြည်နယ်ကိုဒုသမရသွားရောက်အားပေးခဲ့တာမိုးကောင်ခြောက်သွေ့တဲ့ဒဏ်ကိုအမေရိကန်အနောက်ပိုင်းမှာရင်ဆိုင်နေရတာကိုဗစ်ကာလဆရာဝန်တွေတွေ့ခဲ့ရတဲ့စိတ်ဒဏ်ရာဘလို့ကုစားမလဲဆိုတာစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်နယ် Highland Park မြို့ကပြစ်ခတ်မှုအတွင်းထိခိုက်သူတွေအတွက်ရည်စူးပြီးတော့ဆွေရဆောက်ဦးတွေမှာစနေနေ့အထိအလံတိုင်တွေကိုတိုင်တဝက်ရှော့ချလွှင့်တူဖို့သမ္မတဂျိုးဘိုင်ဒန်ကညွှန်ကြားထားပါတယ်ဒုသမ္မတကမလာဟဲရစ်စ်လည်းခင်မွန်းဖြစ်သူနဲ့အတူ Highland Park ကိုရောက်ရှိပြီးတော့ဒေသခံတွေနဲ့တည်ဆုံခဲ့ပါတယ်လက်နက်ကင်ဆောင်တွေတင်းကျပ်ရေးပူလူလာတဲ့ဒီမိုကရက်အစိုးရကတော့တနက်အလွယ်တကူဝယ်လို့မရအောင်ဥပဒေပြဋ္ဌာန်းဖို့တောက်လျှောက်ပြောလာတာပါ
All agreeing thatWe got to be smarter as
ဘယ်သူကဘလို့လက်နက်တွေဝယ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့အသေးချာစစ်ဆေးကြရပါမယ်။အဓိကကတော့ခြေမုံရေးတနက်တွေနဲ့ပတ်သက်ပြီးအားလုံးကအလေးနဲ့ထားကင်တွေရမှာပါ။ဒီလိုအလေးနဲ့ထားကင်တွေဖို့ကလည်းအခြေအနေတွေကတွန်းအားပေးနေပါတယ်။အခုလိုမျိုးအဖြစ်ပြက်ဟာဘယ်နေရာမှာမဆူဖြစ်နိုင်နေဆိုတာကိုတနိုင်ငံလုံးကနားလေသဘောပေါက်သင့်ပြီးတော့ဘာကြောင့်ခုလိုပြစ်ခတ်တာတွေမဖြစ်အောင်ဆောင်ရွက်ရမယ်ဆိုတာကိုအတူတကွရက်တီတောင်းဆိုသင့်ပါတယ်။
ပြစ်ခတ်သူတနတ်သမားဟာချေမုံရီရိုင်ဖယ်အပါဝင်တနတ်ငါးလက်ကိုတရားဝင်ဝယ်ယူခဲ့ပါတယ်2019ခုနှစ်အတွင်းသူဟာကိုကိုကိုတေချောင်းကြံဖို့နဲ့အကြမ်းဖက်တပ်ဖြတ်မှုချင်းချောက်မှုတွေကြောင့်သူ့အိမ်ကနေရဲစခန်းကိုဖုံးဆက်အကြောင်းကြားခဲ့ရပြီးရဲတွေလည်းလာရောက်စစ်ဆေးခဲ့တာပါအခုလိုနောက်ခံရာဇဝင်ရှိသူတွေလည်းအလွယ်တကူတနတ်ဝယ်ယူနိုင်တာဟာဒီလိုပြဿနာမျိုးဖြစ်စေဖို့ပိုလားလာများစေတယ်လို့ဆိုပါတယ်ပြစ်ခတ်မှုအတွင်းကလေးတွေနဲ့အတူပြေးခဲ့ရတဲ့ Alexander Sandoval ကသူ့အတွေ့အကြုံကိုခုလိုပြောပါတယ်
။ He saw people fall to the ground and people run and immediately
လူတွေလဲကျသွားတာကိုတွေ့ရတယ်လို့ပြေးသွားတာကိုလည်းတွေ့ရတာကြောင့် Alex နဲ့ကျွန်တော်ညီငယ်တော်ဘီတို့ကခေါ်ပြီးတော့ပြေးရပါတယ်။ပြီးတော့နီနာကဆန်တကားဖြတ်ပြီးတော့တခြားသူတွေနဲ့တူဝင်ပုန်းခဲ့ရတာပါ။အခြေအနေကိုစောင့်ကြည့်ပြီးထပ်ပြေးဖို့လည်းကြံရပါတယ
်။ဒေသခံ Lindsay Laurie ဟာသူရဲ့၄နှစ်နဲ့၆နှစ်အရွယ်သမီးနှစ်ဦးနဲ့အတူလွတ်လပ်ရေးနေ့ကပြစ်ခတ်မှုဖြစ်ပွားရနေရတဲ့ဝိုက်မှာအချင်းချင်းမေတ္တာထားဖို့သတင်းစကားပါတဲ့အနေနဲ့မြေပြူနဲ့ပုံလေးတွေဆွဲနေတာပါသူဟာချီကာဂိုကနေကလေးတွေအတွက်ပိုလုံခြုံဘေးကင်းမယ်လို့မျှော်လင့်ရတဲ့ Highland Park ကိုပြောင်းလာတာပါလွတ်လပ်ရေးနေ့ချီတက်ပွဲမှာသူလည်းပါဝင်ပါတယ်
Just for kindness so
ကိုမှဖြစ်မိတဲ့ဂိူနာစိတ်အားလုံးကိုမျှဝေပေးတာပါသူတို့ဒီနေရာကိုပြန်လာချင်းအခုလိုဆွဲထားတာတွေကိုတွေ့ရင်ပြုံးမိကြမှာပါမဲပေးဖို့ကိုလည်းနှူးစော်ပြီးသားဖြစ်ပါလိမ့်မယ
်တနက်သမားဟာအဆောက်အဦအပေါ်ကနေလူအုပ်သေးကိုအချက်80လောက်ပြက်ခတ်ခဲ့တာကြောင့်လူပေါင်း9ဦးထက်မနည်းတစ်ဆုံးခဲ့ပြီး3ဒါဇင်ကျော်ဒဏ်ရာရသွားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကအကြီးဆုံးမိရေကန်လဲမိုးကောင်ရေရှားတဲ့ဒဏ်ကြောင့်ရေတွေလျော့နေလာပါတယ်ဒေသခံတွေကတော့အထူးသဖြင့်နွေရာသီမှာအပျော်စီးမော်တော်ဘုတ်တွေနဲ့လာရောက်လေ့ရှိကြပေမဲ့ ခုအခါကားနဲ့ဆွဲလာတဲ့မော်တော်ဘုတ်တွေတောင်ရေထဲချဖို့အခက်အခဲတွေရှိလာပါတယ
်
Meat ရေကန်ကိုလာတာ15နှစ်လောက်ရှိပါပြီအခုလိုရေတွေခန်းလာတာမြင်ရတော့စိတ်မကောင်းဖြစ်ရပါတယ်ဒါပေမဲ့လာလို့ရနေသမျှတော့ဆက်လာနေမှာပ
ါအရင်ကလည်းပူပြင်းတဲ့ရာသီမှာအခုလိုရေလျော့နေလာတာမျိုးဖြစ်တတ်ပါတယ်ဒါပေမဲ့လည်းဒီတစ်ခါ6တိရာသီကတော့အလွန်ဆိုးရွားပြီးတော့ဘလောက်ကြာမှန်းမခံမနိုင်ဘူးလို့ဒေသခံတွေကပြောပါတယ
် The elevation is the lowest
ရေစာတင်သွင်းတဲ့1930ခုနှစ်တွေကစလို့ခုချိန်ဟာရေအကြာဆုံးဖြစ်နေပါတယ်မကြုံဘူးလောက်အောင်ကိုနေ့တိုင်းရေတွေတစားတစားခန်းလာပါတယ
်အမေရိကန်နောက်ဖက်ချမ်းမှာ20လောက်မိုးခေါင်6တိလာတာမျိုးဟာအရင်ကမကြားဘူးခဲ့ဘူးလို့ရာသီဥတုဆိုင်ရာပညာရှင်တွေကပြောတယ်လို့လူတွေဖန်တီးတဲ့ကဘာကြီးပူနေလာမှုကလည်းဒေသအပေါ်တက်ရောက်မှုရှိခဲ့ပါတယ
် Every day someone's ripping a drive off because last
week နေ့တိုင်းမော်တော်ဘုတ်တွေပျက်စီးပါတယ်တပတ်အတွင်းတပေဒါမှမဟုတ်နှစ်ပေရေကျတဲ့ကျလာတော့ကြောက်တုံးကြောက်ခဲတွေကိုတိုက်မိကုန်တယ်လို့မော်တော်ဘုတ်တွေလည်းကြောက်တုံးတွေပေါ်တင့်ကုန်ပါတယ
်ပူပြင်း6တွေ့မှုကြောင့်မြင့်ဆေးရီခန်း6ကုန်တဲ့အချိန်ထဲမှာပဲအနောက်ဘက်ပြည်နယ်တွေဖြစ်တဲ့ California Arizona Oregon Nevada Colorado ပြည်နယ်တွေမှာတော်မီအကြီးအကျယ်လောင်ကျွမ်းလင်ရှိပါတယ်ခင်ဗျာရေဘော်လူညာဌာနကဒေါက်တာအယ်ဖရက်ဒိုအက်စတူအာဟာကာယယောဂကာလအတွင်းယောဂကုသမှုတွေအစမတန်များပြားနေချိန်တုန်းကနယူးယောက်အမ်ဟတ်ဆေးရုံမှာအိမ်မပြန်မဲ့ညှိပြီးတော့အလွတ်လွတ်ပါတယ်အဲ့လိုအချိန်တွေဟာဝန်ထမ်းတွေအတွက်အပင်ပန်းဆုံးကာလဖြစ်ပေမဲ့လည်းတော်တော်များများကတော့ဒီလိုအချိန်တွေဟာလုပ်ငန်းဝင်ကဝန်ထမ်းတွေကြားပိုးပြီးတော့စီးလုံးစေတယ်လို့ဆိုပါတယ်တချို့ကိုဗစ်လူနာတွေဆိုရင်ဆေးရုံမှာလနဲ့ချီကြာကုသပေးနေရတယ်လို့ဒေါက်တာအက်စတူအာကပြောပါတယ်
You know he came in one of our many ways
သူကကိုဗစ်ကာလအတွင်းရောက်လာတဲ့သူတွေတဲကတယောက်ပါကံမကောင်းစွာနဲ့ပဲသူကဆေးမထိုးထားတော့အခုဆိုရင်အသက်ဆက်ရှင်နေအောင်အထောက်အကူဆက်တွေတက်ပေးထားတာသတင်းပတ်ပေါင်းတော်ကြာနေပါပြီ
ဆေးရုံပြင်းထန်လူနာကုသဆောင်ဟာအလွန်ချင်းပြီးကဒင်းရှစ်လုံးသာဆက်ပါတယ်အလွန်နေထိုင်မကောင်းဖြစ်သူတွေတဲကအခြေအနေအဆိုးဆုံးလူကိုယ်သာနေရာပေးတာပါအမဲလုံလုံလေးဒီခန်းကဖြစ်နေတတ်ပါတယ်ဆေးရုံတွေမှာလူနာရီရင်နာမကဆရာဝန်တွေလူနာသူတွေလည်းအချင်းချင်းကြားစိတ်ဖိစီးမှုတွေကိုပွင့်ပွင့်လင်းလင်းပြောပြရင်စိတ်ဖိစီးမှုတံကိုရှော့ချကြပါတယ်ဆေးရုံတက်လူနာတွေတစ်ဆုံတာဒါမှမဟုတ်စိတ်လုံရှားပြက်တွေကြုံကြတိုင်းကျန်းမာရေးဝန်ထမ်းတွေအားလုံးဆုံးရပြီးတော့ဂုလိုပုံမှန်တွေဆွေးနွေးကြပါတယ်မိသားစုနဲ့ခွဲခွာနေရချိန်မှာယောဂကုသခံရမှာကိုတော့စိုးရိမ်မိတယ်လို့ဒေါက်တာဂွန်ဒိုလင်းဟူလီကပြောပါတယ်
Like I'm still scared of getting
it. ဒီမကောင်းဖြစ်မှာကိုတော့ကြောက်မိပါတယ်။ကျမတို့လိုကျန်းမာတန်းဆွမ်းတဲ့လူငယ်တွေအများကြီးဆေးရုံရောက်တာကိုတွေ့လို့ပါ
။အခုခါမှာတော့ယောဂကုသမှုညောင်းနေလာတာကြောင့်ဆေးရုံတွေမှာဟိုးရုံးကလောက်လူသိမ့်မများတော့ပါဘူး။2020 February 29ရက်ကနေဇွန်လ1ရက်နေ့အတွင်းနယူးယောက်မှာလူပေါင်း 18,000 ကျော်တည်ဆုံခဲ့တာပါ။အဲ့ဒီအချိန်တုန်းကဆိုရင်ဒေါက်တာ SJR ဟာအိမ်ကဇနီးနဲ့ကလေးနှစ်ဦးယောဂကုသမခံရစေဖို့အိမ်မပြန်တော့ပဲဆေးရုံမှာပဲအိပ်ခဲ့ပါဗျ။
I think that took a
အဲ့ဒီအချိန်ကဆိုရင်စိတ်ထဲတော်တော်မကောင်းဖြစ်မိပါတယ်။မိဘတဦးအနေနဲ့အိမ်တော်ဦးစီးအနေနဲ့မမမမရဲ့မိတ္တာနဲ့အကာအကွယ်ပေးရမယ့်အချိန်မှာလာပေါင်းများစွာကိုဟာသူတို့အတွက်အန္တရာယ်တရက်လိုဖြစ်နေခဲ့တယ်လို့ခံစားရပါတယ
်။အဲ့ဒီနောက်ဆေးရုံကိုလူရန်ထားတဲ့အနီးအနားကအခန်းတစ်ခန်းမှာ6လကြာတီးကြနေထိုင်ခဲ့ပါတယ်။ဆေးရုံမှာအရေးပေါ်ကုသဖို့လိုရင်လဲချက်ချင်းသွားနိုင်အောင်ပါ
။ Really nobody nobody does this for
ဘသူကမှချီကျူးခံခြင်းလို့ပတ်စံပိုလိုခြင်းလို့လူသိခံခြင်းလို့အခုလိုလုပ်ကြတာမဟုတ်ပါဘူးလူစွမ်းကောင်းတွေအဖြစ်အခွင့်အရေးလိုချင်သူတွေအဖြစ်မဟုတ်ဘဲအင်မတန်အမှကိုလုပ်ငန်းပေါ်နှိမ့်မြှုပ်ထားတဲ့စိတ်နဲ့ကိုယ့်အလုပ်ကိုမဆုံးမနစ်ဇွဲနဲ့လှုပ်ဆောင်ခဲ့ကြတာပါ
အခုအခါမှာတော့ကိုဗစ်ကာလစီးမင်းစည်းကမ်းတွေကိုပယ်ဖျက်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့တာဝန်ရှိသူတွေကြိုးပမ်းနေကြပါတယ်ဒါပေမဲ့လည်းကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆကြဖို့အခုလိုသတိပေးပါတယ
် Trend ကြ Rage ကြပါတော့ရန် relief ဖြစ်တယ်စိတ်အေးတာပေါ့ဦးဆိုရင်မိသားစုနဲ့ညီနဲ့ကိကနေလို့ရတယ်သွားလို့လာလို့ရတယ်ဆိုတော့အဟောပေါ့နော် covid season ကတည်းကဆိုင်အဲအယူစိတ်ကဖြည်းဖြည်းသက်သာတာပေါ့ covid ကတော့မပြီးသေးပါဘူးဖြစ်နေတော့မှရှိပါသေးတယ် rate ကြတာဟိုတတိတော့မပေါ်ကြစေချင်ပါဘူ
းအခုအခါမှာတော့ covid ကာလစီးမင်းစည်းကမ်းတွေကိုပြည့်ပြတ်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့အားလုံးကစောင့်မျှော်နေကြတဲ့အချိန်ထဲမှာပြည်နယ်တချို့မှာလည်းစီမင်းစည်းကမ်းတွေပြန်ဖြေလျှော့လာနေပါပြီခင်ဗျာ
อ
ဒါကတော့ကောင်းတင်ဆက်နေတဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ပါရှင်။တောက်ကြညာချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့ဒေါခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာစားသုံးစီရဲ့အာဟာရနဲ့အန္တရာယ်အကြောင်းကိုနားဆင်ကြည့်ရှုကြရအောင်ပါရှင
်။ရှိထွက်သေးနဲ့အထွက်ကောင်းတဲ့မြန်မာနိုင်ငံမှာတခြားအခြေခံစားကုန်တွေနည်းတူစားသုံးစီဈေးတွေလည်းတက်နေတာဖြစ်ပါတယ်။မရှိမဖြစ်နေ့စဉ်စားသုံးနေတဲ့စီဟာလူတွေအတွက်ဘယ်လောက်အရေးပါပါသလဲ။ဓာတုပညာရှင်ဒေါက်တာခမောင်မျိုးကပြောပြပေးပါမယ်။
ဈေးကကျွန်တော်တို့ခေါ်တဲ့ triglyceride ခေါ်ပါကာဗွန်ရဲ့ hydrogen ရဲ့ oxygen ရဲ့သုံးမျိုးပါတယ်။သူ့စီမှာ double bond ပါတဲ့ဟာတွေများတယ်။ double bond ပါတဲ့ COOH ပါအဲ့ဒါဘယ်လိုပါလဲဟာများလေဒီဟာ unsaturated ဖြစ်တော့အတော့ကြာလေလေပဲဒါဘယ်လိုပါလဲနဲတော့ saturated ဖြစ်လာလေအတော့ဝင်ဖို့ဒုက္ခပေးနိုင်ဘူးပိုများလာတယ်အဲ့ triglyceride မှာခုနကျွန်တော်တို့ပြောတဲ့ vitamin C ပါလေ vitamin E အပြင်ကို mono unsaturated fat တို့ poly unsaturated fat တို့ saturated fat တို့ဆိုတော့ omega 3တို့ omega 6တို့စသဖြင့်ပါလိမ့်ရှိတယ်စီ250 gram တော့250ခွက်တစ်ခွက်ပေါ့238ရှိအဲ့ခွက်ထားမှာဆိုကယ်လိုရီပေါ့1910ရှိတယ်ကယ်လိုရီ2000နီးပါးရှိတယ်ပေါ့အစီစားရင်ကယ်လိုရီလည်းအများကြီးတက်တယ်အဲ့တော့ကယ်လိုရီတက်တဲ့အတွက်စီစားရင်ကျွန်တော်အားရှိတယ်လို့ပြောကြတာ
ရှက်ဒီစီမျိုးမျိုးတဲ့မှာပေါ့နော်မြန်မာနိုင်ငံမှာကတော့ဒီပဲစီနှမ်းစီတုံးများပါတယ်အခုနောက်ပိုင်းတော့ဒီစားအုံးစီကိုတုံးလာကြပါတယ်စီစားတာနဲ့လူမှာအဆီတွေကိုလက်စထရောပိတ်တာတို့ပါတို့ဒီယောဂါတွေပေါ့နော်ဟိုကနှလုံးယောဂါတို့ပါတို့ဒါဟာတွေကဟိုအဆက်ဆက်ရှိတယ်ဆိုလူရဲ့စီစားဖို့နည်းနည်းဆိုးရွံနေကြပါတယ်ဆိုတော့စီစားသုံးတာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဓာတ်ရုပ်ဖွဲ့စည်းပုံနဲ့ဆက်နွယ်ပြီးတော့ရှင်းပြပေးပါဆရာဘယ်စီကလူအတွက်တင့်တော်လဲဆိုတော့မျို
းအဲတကယ်တော့ recommend လုပ်တာအကောင်းဆုံးစီကတော့ olive oil ပန်းဝင်စီကို recommend လုပ်ပါအဲ့တန်းလစီစားရဲ့အုံတော့လည်းအားကောင်းတယ်ကိုခန္ဓာမှာလိုအပ်တဲ့အာဟာရတွေပြည့်စုံသူ့အထက်ကိုကိုကောင်းလာတော့ဒီနောက်ပိုင်းမှာတွေ့လာတော့သောက်ပတ်သီးစီပေါ့ဝေါ်ကြကြတယ်ဒီပဲစီလို့ပါတော့လည်းအုံတော့အားကောင်းနေတယ်ကန်နိုလာဝိုင်းဆိုတာ rich seed oil ကိုလည်းသုံးတယ် rich seed oil ကဘုံမပြီးမှရှိတော့ရှိတယ်ဒီမှာလို့ဘယ်လိုခေါ်လဲလို့ဒီဘုံမပြီးကျွန်တော်ဇာတုပိတာဌာနမှာ rich seed ကိုသူတည်သနာလုပ်တယ်ဒါမှကျွန်တော် rich seed oil ပဲခေါ်ကြတယ်သူခိုးတာသိုးတဲ့ကောင်ကော်ရစောပေါ့ခိုးတဲ့ကော်ရစောပါတဲ့စီတဲ့မှာစားအုံးစီကပါမယ်အဲ့ဒါပြင်ပြင်ကိုကျွန်တော်တို့က fatty acid saturated fat တွေကသူကပုံများတယ်အဲ့ဒါကြောင့်သူကဆွေးကြောပိတ်ကြတော့အန္တရာယ်အများကြီးရှိလို့ရတယ်နှလုံးရောဂါကမ္ဘာ cardiologist တွေ2000မှာတင်ပြလာတော့အဲ့ဒီကောင်တွေကအန္တရာယ်ရှိနိုင်တယ်ဆိုတော့ပြောတာပါတယ်သူတို့အကြံပြုတာကတော့စားတော့ကုန်ဒီကောင်မစားနဲ့တော့မနေနိုင်ဘူးဒီတော့စားတဲ့အခါမှာချော့တော့စားရမယ်လို့ပါလာပါခဲ့ပြိပင်လာတော့မရှိ
ဆန်တော့တခြားလူတွေသုံးဖို့အတွက်ပေါ့နော်ထုတ်တဲ့စီတွေထဲမှာအန်ဒီရဲ့အရှိဆုံးစီကပါပါလေဆန
်အန်ဒီရဲ့အရှိဆုံးစီကတော့သုံးမျိုးရှိတယ်အခန်းပူရင်မှာခဲနေတာပေါ့အဲ့ဒါဂျီးရဲ့ဂျီးဆိုတာအိန္ဒိယမှာအများဆုံးသုံးတယ်ဂျီးထော့ပါလို့ပုံမှာခေါ်တယ်ဒီလိုထော့ပါရဲ့နောက်တစ်ခုကလတ်ရဲ့ဒီဟာတွေကိုအစီလို့ပြောတာပေါ့ဒီပါစီပါပဲသူတို့တွေကအန်ဒီရဲ့အရှိဆုံးကခုနောက်ကလိုက်တာတော့ခုနလိုစားအုပ်စီပဲဖြစ်တယ်။ခုထက်မှတော့ fatty acid တွေပါတော့ fatty acid ကကျွန်တော် cross link နေဖြစ်နေတဲ့ဟာ saturated fatty acid သူကနည်းနည်းပုံများ trans fatty acid နည်းနည်းရှိ။ဒါပေမဲ့အဲဒီစားအုပ်စီဆိုတဲ့ဟာတကယ်တကယ်တော့သူစီတိုင်းလိုလိုပါပဲ။ခုထက်မှပစ္စည်းမျိုးစုံပါတယ်။ vitamin E လည်းပါတယ်။ omega 3လည်းပါတယ်။ကျန်တဲ့ဟိုအဟာရဖြစ်စီတဲ့ဟာလည်းပါပါသို့တော်လည်းသူ့စီမှာဒီ saturated fat ကအရန်များနေတာကိုတွေ့ရတော့သူ့အန္တရာယ်ရှိတယ်ဆိုတော့ဆရာဝန်ကြီးတွေကအားလုံးသတ်မှတ်ကြတယ်သူ့ကိုတတိထားပြီးတော့စားအောင်ပြောလာတဲ့အားဖြစ်တယ်သူဘလောက်ပါလဲဆိုရင် C 216 gram လဲမှာ106 gram မှာ saturated fat ပါဆိုလိုတာကတစ်ဝက်လောက်က saturated fat ပါကျန်တဲ့ကောင်တွေကအဲ့လောက်မပါဘူး20 gram 2% 3% လောက်ပဲပါတော့ဒီစားအုပ်စီကအမနာအန္တရာယ်ကြီးတယ်ဆိုတော့ပြောကြပါလေစားအုပ်စီအပြင်ကိုတော့ကျွန်တော်တို့ဘုံမှာဒီမှာတစ်ခုဆိုးတာ မြောင်းစီဆိုတာသုံးနေကြတယ်မြောင်းစီကတော့အန္တရာယ်ရှိဆုံးပါခင
်ဗျမြောင်းစီဆိုတာဘာပါလဲဆရာ
မြောင်းစီကကျွန်တော်တို့ကဒီစားတော့ဆိုင်နေတော့အကျော်ဆိုင်နေလမ်းပြားဆိုင်နေအကုန်လုံးကသူတို့ကြော်ချက်ပြီးရင်ပုံနေတဲ့စီကိုမြောင်းနဲ့ကုန်ပြစ်တယ်အဲ့ဒီပြစ်တဲ့ဟာကိုကျွန်တော်တို့ကဆက်လို့တော့ဖမ်းလိုက်တယ်ဖမ်းလိုက်တော့စီကအပေါ်မှာဆိုတော့ယူလိုက်တယ်ပြီးတော့အဲ့ဒီစီကိုတတ်ဆင်အောင်နည်းနည်းပြန်လုပ်လိုက်တော့ပေါ့ဆစ်လိုက်တယ်ပြုတ်လိုက်တယ်ဒါပေမဲ့သူကကောင်တာမနေတာကတ်နေတဲ့ top 60ဆိတ်ရတော့ပျောက်သွားအောင်အဲ့တော့သူကနည်းနည်းပါချိုချက်လိုက်ရင်ပြီးတော့အယောင်ထည့်လိုက်တယ်အနားထည့်လိုက်တော့မမကြီးကိုပို့တဲ့တန်းပြီတည်းရှိတယ်အဲ့ဟာကိုကျွန်တော်တို့ကမြောင်းစီလို့ခေါ်တယ်အဲ့မြောင်းစီကအကျော်တော့ခံတယ်သို့တော့အန်ဒီရဲ့အမှန်ကြီးတယ်အဲ့လားတော့အန်ဒီအကြီးဆုံးပဲမမကြီးရောမြောင်းစီတယ်အများကြီးရှိတယ်လို့ကျွန်တော်သိရပါတယ်ဒီအိမ်လေးနားချင်းနိုင်ငံတည်းအခုတည်းရုပ်ကနေလာတယ်လို့ကျွန်တော်သိရတယ်
ဆဆောင်းစီကြောင့်နည်းနည်းပြောပြပေးပါဆရာ
။ဆောင်းစီဆိုတာဟင်းသီးဟင်းရွက်စီထဲမှာပါတဲ့စီတစ်မျိုးပဲ။ဆောင်းစီဆိုတဲ့အပင်ကနေပြောသူကထုတ်လာ။ဖမ်းလို့ပါမယ်ဒါပေမဲ့အလီဇစ်ယူနီဇစ်ဆိုတာသူနာမည်ရှိတယ်။အပင်ကနေပြောအသီးရဲ့အဲ့ကနေပြောရတဲ့အစီကိုဆောင်းစီလို့ခေါ်တာပဲ။အဲ့စီထွက်ပြီးတာအနေနဲ့ဆောင်းစီကိုစိုက်တဲ့နိုင်ငံတွေအများကြီးရှိတယ်။မလေးရှား၊အင်ဒိုနီးရှား၊ဘရာဇီး၊အာဂျင်တီးနားတို့ဟာအများဆုံးစိုက်တယ်
။စောင်းစီအပင်အပြင်တခြားစီထုတ်တဲ့အသီးနှံဘယ်နှမျိုးတော့ရှိတယ်ပြောပြပေးပါဆရာ
။အဲစီထုတ်တဲ့အသီးနှံဥမာဖြင့်ထောပတ်သီးထောပတ်သီးမျိုးကိုစီထုတ်တယ်။သူ့ပတ်ဖွဲ့အပြင်အဖက်ကလည်းပဲထုတ်တယ်။ထောပတ်သီးကလည်းထုတ်တယ်။အဲကန်လူလာဆိုတာဟာ brick seed oil ပေါ့။အဲ့ဟာလည်းထုတ်တယ်။အဲ့ဒါတော့တော်တော်လေးကောင်းတယ်။ကျွန်တော်တို့ olive tannin seed ကလည်းထုတ်တယ်။အဲ့ကျွန်တော်တို့ coconut ပုံးသီးကလည်းထုတ်တယ်။ပေးပိစက်ကလည်းထုတ်အမေရိကန်ကတော့ပေးပိစက်စီကိုအသုံးများတယ်ကျွန်တော်တို့နှမ်းစီကြတော့တရုတ်ကအသုံးများနှမ်းကလည်းစီထုတ်တယ်ဘုံမပြီးကတော့သဘောကျတာပေးပဲစီကိုသဘောကျတော့ပါလေပေးပဲစီလည်းထုတ်ပါလေကျန်တဲ့အယ်မွန်အိုင်းပါလည်းရှိပါလေအယ်မွန်ဆိုတာကျွန်တော်တို့ဒီဘန်ဒါစီအဲ့ကလည်းထုတ်ပါလေဒီ rice bran oil ဆိုတာရှိတယ်ဒီခွဲနုစီလည်းထုတ်ပါလေsunflower oil ဆိုလည်းရှိတယ်။ major C C ကတော့ကျွန်တော်တို့ဟောပါပြီပါအဆုံးရပါခဲ့
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်
ဒေါက်ကင်မြတ်သက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာခန္ဓာပါရှင်တောက်ကြညာချန် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုနေကြတာပါအခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင
်ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအားဖြင့်မဲဆွန်ဆွေးရုံးပွဲတစ်ခုမှာတနက်နေ့ပြစ်ခတ်ခံရလို့သိဆုံးသွားခဲ့ပြီးတဲ့နောက်နိုင်ငံတကာခေါင်းဆောင်တွေဝန်ထဲစကားပြောကြားနေကြပါတယ်သူအနေနဲ့ပြောစရာစကားမရှိတော့ဘူးလို့လက်ရှိဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောကြခဲ့ပြီးဘလို့မှခွဲမလွတ်နိုင်တဲ့လောက်ရဖြစ်တယ်လို့ပြစ်ခတ်မှုကိုပြစ်တင်ရှုံချပြောခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်းအကြမ်းဖက်ပြစ်ခတ်ခံရတဲ့အတွက်တုန်လှုပ်စိတ်မကောင်းဖြစ်ရတယ်လို့အင်ဂျူရောကလည်းထုတ်ပြန်ပါတယ်။ဂျပန်ကသတင်းတွေကိုသမ္မတဂျိုးဘိုင်ဒန်မပြတ်စောင့်ကြည့်နေပါတယ်လို့အင်ဂျူရောရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လောက်ကျန်တပ်ဖြတ်ခံရတဲ့သတင်းဟာထိတ်လန့်တုန်လှုပ်စရာကောင်းပြီးတော့အင်မတန်ကိုစိတ်ညစ်နွမ်းစရာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ G20 အစည်းအဝေးတက်ရောက်နေစဉ်ပြောကြားခဲ့ပါတယ်။မစ္စတာအာဘေဟာခေါင်းဆောင်ခေါင်းတစ်ယောက်ဖြစ်သလိုသူဝင်ကြီးချုပ်တာဝန်ထမ်းဆောင်စဉ်အမေရိကန်နဲ့ဂျပန်ဆက်ဆံရေးဟာတိတ်ကိုအဆင်ပြေခဲ့တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းနာရာမြို့ကမိရထားဘူဒာယုံတစ်ခုအဖြစ်မှာအထက်လွှတ်တော်အမတ်ဝင်ရွေးမဲ့သူတယောက်အတွက်မဲဆွယ်စည်းရုံးပေးနေစဉ်မှာတနက်နဲ့ပြစ်ခတ်ရပြီးတော့ဆေးရုံမှာမစ္စတာအာဘေတည်ဆုံးခဲ့တာဖြစ်ပါတယ်။တနက်နေ့ပြစ်ခတ်ခဲ့သူဟာအသက်42နှစ်အရွယ်ရေတပ်တပ်ဖွဲ့ဝင်ဟောင်းဖြစ်တယ်လို့ဂျပန်ကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။သူဟာအိမ်လုံးတနက်နေ့တနက်သမားပြစ်ခတ်ခဲ့တာဖြစ်တယ်ဆိုပြီးရဲကပြောပါရတယ်။42နှစ်အရွယ်တနက်သမားရဲ့အိမ်မှာနောက်ထပ်အိမ်လုံးတနက်တချို့ကိုလည်းတွေ့ရှိခဲ့တယ်လို့ရဲကပြောကြားခဲ့ပါရတယ်။ဂျပန်ဝန်ကြီးချုပ်ချောင်းရှင်ဇိုအာဘေလောက်ကျန်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့များစွာအံ့ဩတုန်လှုပ်ရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောကြားပါရတယ်။ဝင်ကြီးချုပ်ဟောင်းရဲ့မိသားစုနဲ့ဂျပန်ပြည်သူတွေအတွက်စိတ်ထိခိုက်ဝမ်းနည်းချေခွဲရကြောင်း NUG နိုင်ငံသားရဲ့ဝင်ကြီးဒေါ်စံမအောင်ကလည်းထုတ်ပြန်ပါတယ်။မြန်မာပြည်သူတွေအတွက်မစ္စတာအာဘေကူညီထောက်ပံ့ပေးခဲ့တာတွေအတွက်ဘယ်တော့မှမေ့မှာမဟုတ်ကြောင်းနဲ့အခုလိုချေခွဲစရာအချိန်မှာဂျပန်ပြည်သူတွေနဲ့အတူမြန်မာပြည်သူတွေရပ်တည်နေပါတယ်လို့ဒေါ်စံမအောင်ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။တောက်ကြညာချန် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်ခဲ့တာပါ။နနက်ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နနက်6:00နာရီကနေ9:00နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကြည့်ရှုအားပေးကြတဲ့အတွက်သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.